Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာခင်ဗျာအမေရိကန်ပြည်ထောင်စု Washington DC မြို့တော် View American တန်လာနေလို့မှာ19ရက်ကျော်ပြီနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းလိုမီတာ32 34 51နဲ့လိုင်းလိုမီတာ190လို့ပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ COVID-19 ကာယောဂါတိုက်ပွဲကစစ်ပွဲတစ်ခုကိုတိုက်နေရတဲ့ဒူဘီဒီစစ်ပွဲကိုဦးဆောင်မဲ့စစ်သေးနာပတိချုပ်လိုတယ်လို့အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ဂျိုးဘိုင်ဒန်ဟာမနေ့ကတော့ COVID-19 ကာယောဂါတိုက်ဖျက်ရေးအတွက်ရှီတန်းကနေပါဝင်လှုပ်ဆောင်နေတဲ့ကျန်းမာရေးဝန်ထမ်းတွေနဲ့အင်တာနက်အွန်လိုင်းကနေဆွေးနွေးပွဲတရကျင်းပခဲ့ပါတယ်။ဇန်နဝါရီ20ရက်နေ့ကျန်းသက်စာချိန်ဆပြီးသမ္မတတော်ဝင်တွေစတင်ထမ်းဆောင်တဲ့အခါဆောကြောင်းဝင်းမွေဖြစ်စီဖို့ဂူကလေးကပြင်ဆင်လှုပ်ဆောင်နေတာဖြစ်ပြီးတော့သူနေထိုင်တဲ့ဒါဝဲပြည်နယ်ဝမ်မိန်တမြို့နေရင်ကနေအခုလိုအွန်လိုင်းဆွေးနွေးပွဲကျင်းပခဲ့တာပါအချိန်နှီးမှာပဲသမားထရမ့်ဘက်ကအာဏာလွှဲပြောင်းရေးလုပ်ငန်းစဉ်တွေတားဆီးနေတာကကာယောဂအတွက်ကြိုးပမ်းမှုတွေကိုနှောင့်နှေးစေနိုင်တယ်လို့ဂျိုးဘိုင်ဒန်ကဝေဖန်လိုက်ပါတယ
် There's a whole lot of things that are just we just don't have available to us which unless is made available soon we're going to be
ကျွန်တော်တို့မရရှိသေးတာတွေတော်များများရှိနေပါတယ်အဲ့ဒါတွေအများဆုံးမရမချင်းကာယောဂါနဲ့ပတ်သက်တဲ့စီမံကိန်းတွေဟာသတင်းမှတ်တွေဒါမှမဟုတ်လာရင်လည်းချီပြီးနောက်ကျနေမှာဖြစ်တယ်လို့ဂျိုးဘိုင်ဒန်ကပြောသွားတာပါဂျိုးဘိုင်ဒန်ကသူသမ္မတအဖြစ်နဲ့စတင်တာဝန်ယူခြင်းကစပြီးသူ့အနေနဲ့ပြည်내အုပ်ချုပ်ရေးမှုတွေကိုသူတို့ရဲ့သက်ဆိုင်ရာပြည်내တွေမှာမဖြစ်မနေနှကောင်းစည်းတက်ဖို့ဗိုင်းရပること ရှိမရှိစစ်ဆေးဖို့ခြေရာခံဖို့နဲ့တယောက်နဲ့တယောက်ခက်ခွာခွာနေဖို့အမိန့်တွေကိုထုတ်ဖို့အတွက်တိုက်တွန်းသွားမယ်ဆိုပြီးတော့လည်းပြောကြလိုက်ပါတယ်အမေရိကန်သမ္မတဒေါနယ်ထရမ့်ဟာအင်ဒိုနီးရှားနိုင်ငံရဲ့ပင်လယ်ရေကြောင်းနဲ့ယင်းနှိမ့်နှံမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးလူဟန်ဘင်ဆာပန်ဂျီတန်နဲ့အင်္ဂါနေ့ကတွေ့ဆုံခဲ့ပါတယ်။ဒါမဲ့ဒီတွေ့ဆုံမှုဟာသမ္မတထရမ့်ရဲ့နေ့စဉ်လှုပ်ဆောင်ချက်အစီအစဉ်နဲ့ပတ်သက်ပြီးတော့အင်မီတော်ကတရားဝင်ထုတ်ပြန်တဲ့အထက်မှာမပါဝင်သလိုဒါနဲ့ပတ်သက်ပြီးတော့လည်းတစုံတရာပြောဆိုခြင်းမရှိပါဘူး။အင်ဒိုနီးရှားဆိုရကထုတ်ပြန်တဲ့သတင်းအချက်လက်တွေနဲ့ဓာတ်ပုံတွေအရတော့ဒီတွေ့ဆုံမှုအတွင်သမ္မတရဲ့သမီးနဲ့သမတ်တွေဖြစ်ကြတဲ့အင်မီရော့ချမ်ပီအီဗန်ကာထရမ့်နဲ့ဂျယ်ရက်ကူရှနာတို့အပြင်အမေရိကန်အစိုးရရဲ့နိုင်ငံတကာဗန္ဒာရေးဖွံ့ဖြိုးမှုဆိုင်ရာကော်ပိုရေးရှင်း DFC အမှုဆောင်အရာရှိချုပ်အဒမ်ဘိုလော်လည်းပါဝင်ပါတယ်။ကျွန်တော်အနေနဲ့သမတ်ဂျိုကိုဗီဒီယိုတို့ကိုစားသမတ်ထောင်ကိုကျေးဇူးတင်အတိမတ်ပြုကြောင်းပြောကြားလိုတယ်လို့ဘန်ဂျီတန်ကပြောပါတယ်။သူတို့ကအမေရိကန်အစိုးရကအင်ဒိုနီးရှားနိုင်ငံကိုကုန်သွယ်ရေးအထူးခံစား권 GSP တွေတိုးပေးလိုက်ပြီးတဲ့နောက်အနိုင်ငံသားစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးလုပ်ဖို့သမတ်ထရမ့်နဲ့ဆွေးနွေးခဲ့တယ်လို့ပန်ဂျီတန်ကပြောပါတယ်။ဒါပြန်သူဟာအမေရိကန်ဒုသမမိုက်ပန့်နဲ့လည်းတရားတွေ့ဆုံခဲ့ပြီးတော့ဒုသမပန့်ကအမေရိကန်နဲ့အင်ဒိုနီးရှားကုမ္ပဏီတွေကြားမှာကာကွယ်ဆေးထုတ်လုပ်မှုတွေပူးပေါင်းဆောင်ရွက်ဖို့ကမ်းလှမ်းခဲ့တယ်လို့လည်းအင်ဒိုနီးရှားဆိုရကပြောပါတယ်။ဒါပြန်မျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်နဲ့လည်းကာကွယ်ရေးနဲ့နည်းပညာပိုင်းမှာမဟာဗျူဟာမြောက်အကျိုးတူပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ဆွေးနွေးခဲ့တယ်လို့ပြောပါတယ်ခင်ဗျာ။အစ္စရေးနိုင်ငံမှာသတိမောက်တာနဲ့အခွင့်အရေးကင်းမဲ့အောင်လုပ်တဲ့လှုပ်ရှားမှုကိုဂျူးစန့်ကျင်ရေးလှုပ်ရှားမှုဖြစ်အမေရိကန်ကသတ်မှတ်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့အဲ့ဒီလှုပ်ရှားမှုကိုထောက်ခံတဲ့အဖွဲ့တွေကိုရှားဖွေဖော်ထုတ်ပြီးတော့အစိုးရကပေးနေတဲ့အထောက်ပံ့တွေကိုရပ်တန့်သွားမယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးနဲ့အတူဂျေရုဆလင်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံသားရေးဝန်ကြီးပွန်ပီယိုကပြောပါတယ်။ပါလက်စတိုင်းတွေဥဆောင်တဲ့အဲ့ဒီလှုပ်ရှားမှုကိုထောက်ခံတဲ့သူတွေကတော့ဒါကအစ္စရေးတွေရဲ့သိမ်းပိုက်မှုကိုကန့်ကွက်တဲ့ပုံစံမျိုးဖြစ်တယ်လို့ပြောပါရယ်။ဒီလှုပ်ရှားမှုကိုစီစဉ်တဲ့သူတွေကတော့ဒါဟာယူဆန့်ကျင်လှုပ်ရှားမှုမဟုတ်ဘူးလို့ညှင်းဆိုပါရယ်။ဒါပေမဲ့အစ္စရေးဆိုရကတော့ဒီလှုပ်ရှားမှုဟာသူတို့ကိုတရားမဝင်ဖြစ်အောင်လုပ်ပြီးဖယ်ရှားဖို့အတွက်ဖြစ်တယ်လို့ပြောပါရယ်။အမှန်တော့အစိုးရလက်ထက်မှာအရင်ကအမေရိကန်မူဝါဒရဲ့အတိုင်းမဟုတ်ပဲစန့်ကျင်ပြီးတော့လုပ်ခဲ့ရတဲ့နဲ့ပတ်သက်ပြီးအစ္စရေးဝန်ကြီးချုပ်နက်တန်ယာဟူးနဲ့နိုင်ငံသားရေးဝန်ကြီးပွန်ပီယိုတို့ကပြန်လည်ငုံပြီးပြောဆိုခဲ့ကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကသူ့အနေနဲ့အစ္စရေးကသိမ်းယူထားတဲ့ Golan ကုန်းပြင်မြင့်ဒေသကိုဒီနေ့မှသွားရောက်နိုင်ွယ်ရှိတယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာဥပဒေတွေချိုးဖောက်ပြီးဆန္ဒပြနေတဲ့သူတွေကိုဥပဒေအားလုံးနဲ့အရေးယူသွားမယ်လို့ထိုင်းဝန်ကြီးချုပ်ကပြောလိုက်ပါတယ်။ဝန်ကြီးချုပ် Prior နှုတ်ထွက်ပေးဖို့နဲ့ထိုင်းပြည်ရဲ့အာဏာကိုထိန်းချုပ်တဲ့ပြည်ပပြောင်းလဲရေးတွေလုပ်ဖို့ဆန္ဒပြတာတွေအချိန်ဟုန်နဲ့ဆက်ဖြစ်နေချိန်မှာပဲထိုင်းဝန်ကြီးချုပ်ကအဲ့လိုပြောလိုက်တာပါ။အခြေအနေတွေကတိုးတက်မှုမရှိဘဲနောက်ထပ်ကြမ်းဖက်မှုတွေထပ်ဖြစ်လာနိုင်တဲ့အနေအထားရှိပြီးဒါကိုကြိုက်တဲ့ဖြေရှင်းတာတွေမလုပ်ဘူးဆိုရင်တိုင်းပြည်နဲ့ကျွန်တော်တို့ချစ်တဲ့ပြည်စနစ်လည်းထိခိုက်လာနိုင်တယ်လို့ဝန်ကြီးချုပ်ပရာယောက်ကကြေညာချက်ထဲမှာပြောထားပါတယ်။ဥရေချိုးဖောက်တဲ့ဆန္ဒပြတဲ့သူတွေကိုအေးအေးယူဖို့အတွက်အစိုးရအနေနဲ့ဥရေတွေအားလုံးကိုအသုံးပြုပြီးအေးအေးယူမှုတွေပြင်းပြင်းထန်ထန်လှုပ်ဆောင်သွားမယ်လို့လည်းဝန်ကြီးချုပ်ပရာယောက်ကပြောပါတယ်။ထိုင်းဝန်ကြီးချုပ်ကအဲ့လိုပြောလိုက်တဲ့အတွက်တက်ကြွလှုပ်ရှားသူတွေဘက်ကတော့ပြည်စနစ်ကိုဝေဖန်တဲ့သူတွေကိုအေးအေးယူတဲ့ဥရေတွေနဲ့တရားစွဲရတွေပြန်လုလာမှာကိုစိုးရိမ်နေကြပါတယ်။ ဒါကြတဲ့သူထောင်ပေါင်းများစွာဟာထိုင်းရဲဌာနချုပ်ကိုစီးရီနဲ့ပတ်ခဲ့ပြီးတော့ထိုင်းဝန်ကြီးချုပ်ဘက်ကအဲ့လိုပြောလိုက်တာပါ ဒါကြတဲ့သူတွေကတော့ရဲတပ်ဖွဲ့ကသူတို့ကိုမိသက်ပိုက်ပြီးမျက်ရည်ယူပုံနေနဲ့နှိမ်နှင်းကြတာကိုတုံ့ပြန်တဲ့အနေနဲ့အဲ့လိုလုပ်တာဖြစ်တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
တဲ့တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ57 kHz 9885တို့ဖြင့်စနစ်တင်းတွေမှာ highlight မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါရဲ့ရှင
်ကျန်တော်ဝင်းမင်းပါကြတာဝင်းညပိုင်း VOA အမေရိကန်တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးကြေပြနေပါတယ်။မြန်မာနိုင်ငံရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုဆန့်ကျင်ရှုတ်ချတာတဲ့85ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီဆုံးဖြတ်ချက်ကိုမြန်မာဘက်ကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်။ဒီနှစ်အောက်တိုဘာလမှာတင်သွင်းထားပြီးရိုဟင်ဂျာတွေပါဝင်ရခိုင်ချင်းကချင်းနဲ့ရှမ်းပြည်နယ်တွေကလူနည်းစုတွေအပေါ်လူ့ခွင့်ရေးချိုးဖောက်မှုတွေအတွက်ကန့်ကွက်ထားပြီးတော့အထူးစိုးရိမ်တွေကြောင့်လည်းဖော်ပြထားတဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုနိုဝင်ဘာ18ရက်ဗိုလ်တူဦးနေ့ကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာမဲခွဲဆုံးဖြတ်ခဲ့တာပါ။မဲခွဲဆုံးဖြတ်တာမှာနိုင်ငံပေါင်း132နိုင်ငံကဆုံးဖြတ်ချက်မူကြမ်းကိုထောက်ခံခဲ့ပြီးမြန်မာနဲ့အတူတရုတ်နဲ့ရုရှားတို့အပါအဝင်9နိုင်ငံကကန့်ကွက်မဲပေးခဲ့ပါတယ်။တောင်ကိုရီးယား၊အိန္ဒိယနဲ့ထိုင်းအပါအဝင်32နိုင်ငံကတော့မဲမပေးဘဲကြားနေခဲ့ပါတယ်။ OIC နဲ့ EU တို့ကပူးတွဲတင်သွင်းခဲ့တဲ့ဒီမူကြမ်းဟာနိုင်ငံကြီးရမြန်မာပေါ်ဖိအားပေးမှုဖြစ်တာမို့ပြက်ပြက်တတကန့်ကွက်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတန်မကြီးဦးကျော်မိုးထွန်းကပြောခဲ့ပြီးဆုံးဖြတ်ချက်မူကြမ်းကိုမဲခွဲဆုံးဖြတ်ဖို့တောင်းဆိုခဲ့တာပါ။ဒါအပြင်ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာဒီမိုကရေစီနဲ့ဖက်ဒရယ်ရေးပြောင်းလဲနေတဲ့စိန်ခေါ်မှုတွေနဲ့အာဆာမွတ်စလင်လက်နက်ကိုင်အဖွဲ့နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတော့ထဲသွင်းမထားဘူးလို့လည်းတန်မကြီးဦးကျော်မိုးထွန်းကတုံ့ပြန်ခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့ဒီရင်းကြဆိုတဲ့သုံးလုံးကိုတရားဝင်လက်ခံမထားပါဘူးခင်ဗျာတရုတ်သမ္မတရှီဂျင်ပင်ကကိုဗစ် -19 ကာယရောဂါဆိုးကြီးကိုရင်ဆိုင်တိုက်ဖြတ်ရင်းနဲ့တကမ္ဘာလုံးပြန်လည်လန်းထူဖို့မြင့်တင်ရေးမှာနိုင်ငံတကာတိုင်းဝိုင်းအနေနဲ့အတူတကွလက်တွဲပြီးအကောင်းဆုံးဝိုင်းဝန်းလှုပ်ဆောင်ကြဖို့ဒီနေ့တိုက်တွန်းလိုက်ပါတယ် APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ကြီးစည်းဝေးမှာအင်တာနက်ဗီဒီယိုကနေတဆင့်အဓိကမိကုံးပြောစဉ်သမ္မတရှီကအခုလိုတိုက်တွန်းလိုက်ပြီးအခုလိုဆက်ပြောခဲ့ပါတယ်
။和平与发展的时代主题没有改变。合作应对挑战是国际社会唯一选择。这场疫情
在困住伊都哈，ကျွန်တော်တို့ကာလာရဲ့အခြေခံလုပ်ငန်းစဉ်ဖြစ်ဆက်ရှိနေပါတယ်။ဒီစင်ခေါ်မှုကြီးတွေကိုနိုင်ငံတကာတိုင်းဝိုင်းအနေနဲ့ရှေ့ဆက်လွတ်ဆောင်သွားရဖို့ကပူးပေါင်းဆောင်ရွက်တဲ့နေ့တစ်နေ့ပဲရှိပါတယ်။တကမ္ဘာလုံးကနိုင်ငံတွေရဲ့အကျိုးစီးပွားဟာနီနီကကက်ဆက်နွယ်နေပြီးလူသားတွေအတွက်ကြီးမားတဲ့ဘုံချိုးစီဝါရှိနေကြောင်းလဲဒီကာယောဂါကြီးကထပ်ပြသလိုက်ပါတယ်အဆွေတော်တို့ရဲ့ကဘာကြီးဟာလဲဘုံအနာကက်ရှိတဲ့ခွဲခြားထားလို့မရတဲ့တိုင်ဝန်နာဖြစ်ပါတယ်လို့ပြောသွားတာပါဒါအပြင်ပွင့်လင်းလွတ်လပ်တဲ့ကဘာစီဝါကြီးကိုတိဆောက်ရမှာနိုင်ငံတကာတိုင်ဝန်အနေနဲ့မလျှော်တမ်းကြိုးပမ်းပေးချဖို့ကိုလဲသမ္မတရှီကတိုက်တွန်းခဲ့ပါတယ်ခင်ဗျာအာရှပစိဖိတ်ဒေသကကျွန်းနိုင်ငံလေးဆာမိုအာမှာပထမဆုံးကိုဗစ်ရောဂါပိုးရှိသူကိုစတင်ခဲ့ပြီးနိုင်ငံသားကအားလုံးကိုစိတ်အေးထားဒါပေမဲ့သတိထားချဖို့ဝန်ကြီးချုပ်ကဒီနေ့မြစ်တာရက်ခံလိုက်ပါတယ်။ဒီပိုးစတင်သူကိုပဲဒုတိယအကြိမ်ဖြစ်ထက်စီရမှာတော့ပိုးမတွေ့ပဲရှိခဲ့ချိန်မှာဝန်ကြီးချုပ်ထူလာပေဆယ်လလီမာလီလီဂိုရီကနိုင်ငံကိုရုပ်မြင့်တန်ကြားကနေမေကုံးတိုင်းရိုက်ပြောရမှာဒီဗိုင်းရပ်စ်ရောဂါကာကွယ်ရေးတွေကိုသတိရှိရှိလုပ်ကြဖို့တိုက်တွန်းခဲ့ပါတယ်။အချိန်ထဲမှာပဲဂျပန်နိုင်ငံမှာပိုးသစ်တွေ့သူစံချိန်တက်တင်ခဲ့ပြီးဝန်ကြီးချုပ်ကအမြင်မားဆုံးသတိထားနေကြဖို့တိုက်တွန်းလိုက်ပေမဲ့အသွားလာတဲ့စီးပွားရေးလုပ်ငန်းတွေကိုကန့်သတ်ဖို့တော့မပြောခဲ့ပါဘူးဂျပန်နိုင်ငံမှာဒီနေ့ပိုးတွေ့သူစစ်ပေါင်းက2159ဦးဖြစ်ပထမဆုံးအချိန်နေ့စဉ်အရေအတွက်2000ကျော်အဆင့်ဆရောက်လာခဲ့ပြီးအရင်အမြင်မားဆုံးဖြစ်ခဲ့တာကတော့နိုဝင်ဘာ14ရက်နေ့တုန်းက1923ဦးသာတွေ့ခဲ့တာပါအခုလိုအချိန်မှာကမ္ဘာမှာဒုတိယကိုဗစ်အများဆုံးအိန္ဒိယမှာလည်းစစ်ဆေးမှုတွေတိုးလို့ပြီးယောဂါကူးစက်မှုမြန်မာလာနေတာကိုရှော့ချဖို့ကြိုးပမ်းနေချိန်မှာဒီနေ့ပိုးတွေ့သူလူနာသက်4,500ကျော်တွေ့ခဲ့ပါတယ်ခင်ဗျာကမ္ဘာမှာကိုဗစ်အဖြစ်အများဆုံးအမေရိကန်နိုင်ငံနေရာနှံပြားမှာကိုဗစ်ယောဂါဖြစ်ပွားမှုတဟုန်ထိုးတက်နေပြီးပြီးခဲ့တဲ့ပတ်တွင်နေ့စဉ်ပြည်မြပိုးတွေ့သူ36,000နီးပါးနဲ့ စုစုပေါင်းပို့တွေ့သူက 17.5 သန်းကျော်လာချိန်မှာသိဆုံးသူပေါင်းကလည်း 25,000 ကျော်လာနေပါပြီ။နေရမြို့မှာစစ်ဆေးတာစုစုပေါင်းတဲ့ကကိုဗစ်ပိုးတွေ့ရှိနှုန်း 300 ခန့်လုံးကျော်ဖြစ်9ရက်ဆက်တိုက်ဖြစ်လာနေချိန်မှာနိုင်ငံတည်းအကြီးအမားဆုံးလူကိုယ်တိုင်တက်တဲ့ကျောင်းကနေစတင်စနစ်ကိုဖိတ်လိုက်ကြအောင်မနေ့ကကြေညာခဲ့ပါတယ်။အရင်ကိုဗစ်ပိုးတွေ့နှုန်း 200 ခန့်လုံးကိုကျခဲ့တဲ့စက်တင်ဘာလကနေအောက်တိုဘာလစပိုင်းတို့ကဒီနယူးယောက်ကကျောင်းတွေကိုဖွင့်ခဲ့ရကနေအခုလိုပြန်ပိတ်လိုက်ချိန်မှာအခြားမြို့ကြီးတွေဖြစ်တဲ့ Boston နဲ့ Detroit တို့မှာလည်းအလားတူလူကိုယ်တိုင်သွားတက်ရတဲ့ကျောင်းတွေကိုမကြခင်ကပဲပိတ်ထားလိုက်ပါတယ်။အခုလိုအချိန်မှာဥရောပဘက်မှာလည်း COVID ဒုတိယလှိုင်းဖြစ်ကူးစက်သူတွေသက်တိုက်တက်နေချိန်မှာဆေးရုံတွေလည်းပြေလာနေပြီးတင်းတင်းမှဆိုရင်ပိုးတွေ့သူစစ် 28,000 ကျော်မနေ့ကတွေ့ခဲ့ကစုစုပေါင်းပိုးတွေ့သူ 2,000 ကျော်နဲ့သေဆုံးသူပေါင်း 4,800 နီးပါးရှိလာနေပါပြီ။အီတလီနိုင်ငံမှာလည်းပိုးကူးသူစစ်ပေါင်း 3,400 ကျော်ပိုးတွေ့တက်နေတဲ့တွေ့ခဲ့ပြီးစုစုပေါင်းပိုးတွေ့သူက 13,000 သိန်းနီးပါးနဲ့စုစုပေါင်းသေဆုံးသူ 9,000 နီးပါးရှိလာနေပါပြီခင်ဗျာ
။
ကျသာရင်းရသတင်းတွေကိုကိုရန်နဲ့ကျွန်တော်ဝင်းမင်းကြော်ပြခဲ့တာပါ။အခုချိန်ကစပြီး VOA ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ။
ကိုဗစ်တရောဂါကူးစက်ခံရသူတွေနဲ့ရန်ကုန်တိုင်းနဲ့မန္တလေးတိုင်းကရွေးကောက်ပွဲလုပ်ငန်းတွေမှာတာဝန်ထမ်းဆောင်ခဲ့သူ90ကျော်ပါဝင်နေပြီးတချို့ကတော့အထူးချက်မှတ်ကူတာပေးထားတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကိုဗစ်ရောဂါပိုးကူးစက်ခံရသူတွေနဲ့ရန်ကုန်တိုင်းအတွင်းရွေးကောက်ပွဲကျင်းပရာမှာမဲယုံတာဝန်ရှိသူတချို့နဲ့မိသားစုဝင်တွေလည်းပါဝင်နေပါတယ်။ရွေးကောက်ပွဲဆရာဥက္ကဋ္ဌအပါအဝင်ကော်မရှင်ဝန်ထမ်းတွေမဲယုံအမှုထမ်းတွေနဲ့မိသားစုဝင်တွေအားလုံးပေါင်းအယောက်80ကျော်ကူးစက်ခံနေရတာလို့လည်းရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ပြောခွင့်ရဦးကျော်မိုးစီကဖီယိုအီကိုပြောပါတယ်
။ကော်မရှင်ဝန်ထမ်း10ဦးဥက္ကဋ္ဌအဖွဲ့ဝင်ဥက္ကဋ္ဌအဖွဲ့ဝင်ဆိုတာတိုင်းဥက္ကဋ္ဌတော့မပါဘူး။ဥက္ကဋ္ဌဆိုတာမြို့နယ်ဥက္ကဋ္ဌတွေရှိတယ်၊ကယ်ဥက္ကဋ္ဌတွေရှိတယ်။အဲ့ဒါကြတော့ရောပြောင်းလိုက်တာ။ဥက္ကဋ္ဌအဖွဲ့ဝင်အယောက် 30 ။မဲယုံမှုနဲ့တာဝန်ထမ်းဆောင်တဲ့မဲယုံတာဝန်ထမ်းဆောင်တဲ့လူတွေ33ယောက်။သူတို့နဲ့ဆက်ဆက်တဲ့မိသားစုတော့12ဦး။အားလုံးပေါင်းအခု positive ပဲ။အဲ့တော့ ICU ထဲကိုရောက်နေတာတွေလည်းရှိတယ်။
ယောဂပိုးရှိသူတွေနဲ့ထိတွေ့မှုရှိခဲ့ပြီးယောဂတန်တရားကြောင့်အသွားအလာကန့်သတ်ခံထားသူကတော့65ဦးရှိပါတယ်။ပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့ကမဲယုံတွေစီမဲလာပေးသူပေါင်းကရန်ကုန်တိုင်းမှာ63သိန်းဝန်းကျင်ရှိခဲ့တာပါ။မန္တလေးတိုင်းမှာတော့တိုင်းစင်ရွေးကောက်ပွဲကော်မရှင်ရုံးဝန်ထမ်း9ဦးကူးစက်ခံနေရပြီးကျန်တဲ့အဖွဲ့အစည်းတွေမှာတော့ကူးစက်သူဦးရေမရှိခဲ့ဘူးလို့မန္တလေးတိုင်းရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းဥက္ကဋ္ဌဦးရှိန်ဝင်းကဖူယူအီကိုပြောပါရစေ။ကျွန်
တော်ရောရော9ယောက်ပါဗျ။နောက်ပြီးတော့မင်ပါအများပြည်သူဂျုံကြီးသားသူလူဂျုံကြီးလေးသားသူ၃ဦးပါလေအားလုံးပေါင်း10ယောက်ဒါပါပဲဒါပါပဲဆန္ဒကျွန်တော်ကော်မရှင်မရှိပါဘူ
းကိုဗစ်ကရောဂါကာလကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့နောက်ဆက်တွဲလူစုလူဝေးတွေရှိခဲ့တာကြောင့်ရောဂါကူးစက်နိုင်တဲ့အန္တရာယ်ကိုကျန်းမာရေးပညာရှင်တွေသတိပေးနေချိန်မှာပဲရွေးကောက်ပွဲလုပ်ငန်းစဉ်မှာပါဝင်သူတွေပါကူးစက်ခံရတဲ့သတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်ယောဂကူးစက်ခံရသူတွေက60ရာခိုင်နှုန်းလောက်ဟာလက္ခဏာမပြဘဲယောဂပိုးရှိခဲ့တာဖြစ်လို့လူစုလူဝေးမှာပါဝင်ခဲ့သူတွေအနေနဲ့တီးခြားနေထိုင်ဖို့ကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဗဟုကူးစက်ယောဂတိုက်ခိုက်ရေးဌာနကိုညွှန်ကြားရင်းမှုဒေါက်တာခင်ငင်ကြီးကသတိပေးထားပါတယ်
။ယောဂကူးစက်မှုတွေအားဆိုလို့ရှိရင်တော့နည်းနည်းလေးစများလာပြီဆိုတဲ့သဘောလေးတော့ရှိနေပြီဖြစ်ပါတယ်။ဒါကလည်းအားလုံးသိကြတဲ့အတိုင်းပါပဲဒါကနောက်အကြောင်းမရှိဘဲနဲ့အကျိုးမရှိပါဘူးအကျိုးမဖြစ်တော့ပါဘူးဒါဆိုတော့ကအရှင်းမှလူစုလူရှိခဲ့တယ်ဆိုတော့ရှိခဲ့တဲ့အတွက်ကြောင့်မို့ဒါလူစုတွေရနေပြီးတော့တရားနဲ့တရားကူးစက်မှုတွေများပြီးတော့အဲ့ဒါတော့ဒီတပတ်ပေါ့နော်ဒီတပတ်လောက်အတွင်းမှာဒါရုံလုံးပေါ်လာမှာဖြစ်ပါတယ်အဲ့ဒါကူးစက်မှုတွေများနေလေသိဆုံးမှုတွေများနေလေဖြစ်မှာဖြစ်ပါဒါကြောင့်မို့ဒီအစုအဖွဲ့မှာပါဝင်ခဲ့တဲ့ဒီအနေနဲ့ကတော့မိမိစိုက်ပျိုးတာကိုတော့မိမိချိန်တင်ရမှာဖြစ်ပါတယ်ဒါကြောင့်ဒီလိုမျိုးစုပေါင်းတဲ့အပွဲတွေမှာပါဝင်ကြတဲ့သူတွေကလည်းဘသူတိတိမတိတိမိမိကိုယ်ကိုမိမိအသိဆုံးဖြစ်ပါတယ်မိမိကိုယ်စားမယ့်ကိုမိမိလိမ်လို့မရပါဘူးအဲ့တော့တို့တွေအနေနဲ့ကိုယ့်အိမ်မှာပဲကိုယ့်ကို self home quarantine ကိုယ့်ကိုယ်ကိုပဲတော့နှစ်ပတ်နေတာမိမိပါတော့တိတက်စားတော့ပါမရောပါနဲ့ရောမမမနေပါနဲ့ဒါကအထက်ပြန်လို့လို့ရတယ်မရောပါနဲ့မသွားပါနဲ့
ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွယ်ပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကရောဂါကြောင့်သေဆုံးသူ1650ဦးနဲ့ကူးစက်သူအတည်ပြုလူနာ9322ဦးရှိပါတယ်။ဒေတာရင်းကရောဂါကူးစက်မှုကိုရှင်းချနိုင်မှုအတွက်လည်းကိုဗစ်ရောဂါကာကွယ်ရေးနဲ့ပတ်သက်ပြီးကျန်းမာရေးအသိပညာပေးတာနဲ့အပြင်ထွက်တိုင်းညနာနဲ့နှာခေါင်းဆီအကာအကွယ်မဖြစ်မနေတက်ဆင်မှုကိုလည်းသတိပေးထားပါတယ်။ကျွန်မကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကရွေးကောက်ပွဲတွေကိုငြင်းငြင်းကြမ်းကြမ်းကျင်းပပြီးပြီးသွားပေမဲ့မတမာမှုတွေမမျှတမှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့အငင်းပွားမှုတွေတိုင်တန်းမှုတွေဆက်လက်ထွက်ပေါ်နေတဲ့အကြောင်းပြောပြပေးချင်ပါတယ်ကျွန်မမေခါပါဒီလနိုဝင်ဘာ၈ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်မှာမတမာမှုတွေမမျှတမှုတွေရှိနေတယ်ဆိုပြီးအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဓိကအစိုက်ခံပါတီဖြစ်တဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP နဲ့တိုင်းရင်းသားနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD တို့အပါအဝင်နိုင်ငံရေးပါတီအချို့ကအငင်းပွားတာတိုင်တန်းလာပြီးရှိနေတာပါNLD ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကတော့ရွေးကောက်ပွဲဆိုင်ရာအငင်းပွားစရာတွေနဲ့ပတ်သက်လို့အချက်လက်တွေစုဆောင်းနေတယ်လို့ပြောပါတယ
်။မရှိဘူးဆိုရင်ကျွန်တော်၄50လောက်တော့ရှိလိမ့်မယ်ကျွန်တော်တို့ဒီရွေးကောက်ပွဲပြင်မှုဆိုင်ရာပေါ့။ဟိုခုနေတော့မဟုတ်ဘူးเนาะတရားမဲ့ပြုကျင့်မှုတော့မဟုတ်ဘူး။တရားမဲ့ပြုကျင့်မှုကတော့ဒီတက်နေမှာပါ။ကျွန်တော်တို့တွေ့သလောက်ကတော့ကျွန်တော်တို့ဘက်ကတိုင်ကြတာကတော့2015ထက်တော့နည်းနည်းလေးတော့ပုံနိုင်ပါတယ်
။မန္လီတိုင်းဒေသကြီးပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ပါတီရဲ့ပြောရေးဆိုခွင့်ရှိသူတဦးဖြစ်တဲ့ဦးကျော်ဆန်းကတော့ရွေးကောက်ပွဲလုပ်ငန်းစဉ်မှာမမျှတတဲ့လုပ်ရက်တွေကြဲကြဲပြန့်ပြန့်ရှိခဲ့တာကြောင့်တာဝန်ရှိသူတွေကိုတိုင်ကြားဖို့အထောက်အထားတွေအချက်လက်တွေစုဆောင်းနေတယ်လို့ပြောဆိုထားပါတယ်။တန
်ခွက်လောက်တိုင်ကြားလာတော့228ခုပူစားလာမဲပေးခြင်းဆိုတဲ့ပြက်ကနာကျွန်တော်နေရာတော်တော်များများမှာတွေ့ရပါတယ်တိုင်ကြခဲ့ပါလေတန်ခွက်ဖြစ်ပါနောက်တော့လူတူကြီးနှခါမဲပေးခြင်းဆိုတဲ့ကိစ္စဖြစ်ဒါဒီလဲသူတင်မဲပေးတဲ့29အော်တိုဘတ်29ရက်နေ့နိုမန်9ရက်နေ့ဆိုတဲ့သူတင်မဲပေးတဲ့ရက်ရှိတာခြင်းအသူတင်မဲပေးပြီးကြောင်းလက်တမ်းနဲ့မဆွခြင်းဒီပြဿနာတွေအနေပြောတာလူတူကြီးနှခါမဲပေးနိုင်တယ်ဆိုတဲ့အားနည်းချက်ဖြစ်ပြီးတော့တူရင်းနာခါလာမဲပေးတဲ့ချက်စီတွေကျွန်တော်တို့တွေ့ရပါတယ်ရက်စကမှာအမှုဖွင့်နေရပါတယ
်ရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့အတိုက်ခံ USDP ပါတီကရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားခဲ့တဲ့အမှုပေါင်း950ကျော်ရှိနေပြီးရဲစခန်းကိုဓာတ်ရိုက်တိုင်ကြားတဲ့အမှုပေါင်းက80ကျော်ရှိတယ်လို့နိုင်ငံရေးအတိုင်းဝိုင်းကပြောဆိုထားပါတယ်တိုင်းရင်းသားမဲဆန္ဒနယ်မြေတချို့မှာတော့ရွေးကောက်ပွဲကာလမှမမကန်လုပ်ရက်တွေရှိခဲ့တယ်ဆိုပြီးတိုင်တန်းတာတွေလည်းရှိနေပါတယ်။ SNLD ပါတီရဲ့တွဲဘက်အတွင်းရင်းမှု1ဆိုင်းကျော်ညွန့်ကတော့မဲမတမာတဲ့လုပ်ရက်တွေကြုံခဲ့ရတဲ့အတွက်တိုင်ကြားဖို့ပြင်ဆင်နေတယ်လို့ VOA ကိုပြောပါတယ
်။အဲမိုင်းတုံနဲ့မိုင်းဆက်မှာကတော့ဒါလေမိုင်းတုံမှာလူပေါင်း 19,000 လောက်ရှိတယ်ကွာ 19,000 က document ရှိမဟုတ်ဘူးနဲ့ two ငါကပုံကတက်တယ်ကဘာလဲမမှန်ရှင်းအဲ့မင်းရှင်းနေတာပေါ့ကျွန်တော်တို့ရွေးကောက်ပွဲမကျင်းပခင်ကလုပ်တယ်အဲ့ဒီကိစ္စပြောတယ်ပေါင်းရင်းတက်မှာဆိုရင်1,000ကျော်ရှိရဒီအဲ့မင်းရှင်းနေရလဲစစ်တူတယ်မရဘူးကျွန်တော်တို့မဲပေးနေတဲ့ခါတိုင်းမဲပေးနေတဲ့ရွာတွေတောင်မှပဲသူတင်မဲနဲ့ပုံလိုက်သူတင်မဲပေးကြတယ်ဟုတ်လားအဲ့မှာကျွန်တော်တို့မဲတာမှာတမင်းမဲပဲရတဲ့အခါကျရှိတယ်ဆိုတော့ဒါတော်တော်ဟုတ်တယ်လားကြာကိစ္စဖြစ်တယ်ပေါ့ဗျာ
ရွေးကောက်ပွဲလုပ်ငန်းစဉ်အပေါ်အငင်းပွားမှုတွေနဲ့တိုင်ကြားမှုတွေကအရင်ရွေးကောက်ပွဲတွေထက်ပိုများနိုင်တယ်လို့လဲနယူးမြန်မာဖောင်ဒေးရှင်းရွေးကောက်ပွဲစောင့်ကြည့်အဖွဲ့ကဇော်မြအနန္ဒာသိန်းကဗီဒီယိုကိုပြောပြပါတယ်
ဒီဟုတ်ပဲအချို့ကလားအနေဒီထိဆိုရင်ကျွန်တော်တို့က455ခုပေါ့နော်အဲ့တော့ဘေးအကြောင်းအရာတွေများလဲဆိုတော့ဥမာအဒီတရားမဲ့ပြည့်ကျင့်မှုလိုဟာမျိုးက900ခန်းလောက်ရှိရယ်ပေါ့နော်ဒီမဲမတက်မဘူးပေါ့ဒါမို့ရင်လည်းနဲ့ပတ်သက်လို့ဒီလိုလှမ်းမိုးမှုတွေရှိရယ်ပေါ့နော်အဲ့လိုမျိုးနဲ့ပတ်သက်ပြီးတော့ကဒီ200ခန်းလောက်ရှိရယ်ဒါကတော့အဲ့လိုဒီဟိုကဒီကမ်ပိန်းလုပ်တဲ့အခါမှာဒီအချင်းချင်းဒီစော်ကားရင်ဆာတာပါနဲ့အဲ့လိုမျိုးတော့100ခန်းလောက်ရှိရယ်ပေါ့နော်အဲ့လိုမျိုးတွေရခန်းလုံးလေးတွေနဲ့တော့ရှိတော့ရှိရယ်ဆီမှာမဲနဲ့ပတ်သက်ရင်တော့200ခန်းလောက်ရှိရယ်ပေါ့ဒါတော့ကျွန်တော်တို့ဟိုက observer တွေပို့ထားတဲ့ဒီ incident form တွေကိုပြန်ကြည့်ပေါ့နော်အရင်တစ်ကထက်တော့ပို့ပုံများလာတယ်လို့သူတို့ကပြောကြတယ
်လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအခန်း9ပုံမှန်399မှာတော့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ဟာအငင်းပွားမှုတွေကိုစစ်စစ်နိုင်ရေးအတွက်ရွေးကောက်ပွဲခုံအဖွဲ့တွေကိုဖွဲ့စည်းနိုင်တယ်လို့ဖော်ပြထားပါတယ်ပုံမှန်400နှစ်မှာတော့ရွေးကောက်ပွဲခုံအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့အမိန့်တွေဟာအကြီးတက်အကြီးဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်
တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင်။
ကိုဗစ်ကရောဂါကြုံနေရရင်မြန်မာနိုင်ငံမှာအချိန်မီပြင်းစင်မထားနိုင်ရင်နောက်ထပ်ကလေးနှစ်ပန်းလောက်ဆင်းရဲမွဲတေမှုကြောင့်ကိုခံရနိုင်တဲ့အနေရရှိနေကြောင်းကုလသမဂ္ဂကလေးများရှာမုံငွေအဖွဲ့ UNICEF ကသတိပေးလိုက်တဲ့အကြောင်းရှင်းပြပေးပါပါကျွန်တော်ကတော့အစောထပ်ပါမြန်မာနိုင်ငံမှာမကြသေးခင်နှစ်တွေကဆင်းရဲမွဲတေမှုရှော့ချရေးအောင်မြင်မှုတွေရှိခဲ့ပေမဲ့ကရောဂါကြောင့်နောက်ဆက်တွဲလူမှုရေးစီးပွားရေးအကျိုးဆက်တွေပေါ်ပေါက်လာရကဒီနှစ်ကုန်လောက်မှာနောက်ထပ်ကလေးငယ်နှစ်ပန်းလောက်ဆင်းရဲမွဲတေမှုနဲ့ရင်ဆိုင်ရနိုင်တယ်လို့မြန်မာနိုင်ငံစည်ရင်းအင်းအဖွဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့နဲ့ပူးတွဲလေ့လာဆန်းစစ်ချက်မှာတွေ့ရှိခဲ့ကြောင်း UNICEF ကသတင်းထုတ်ပြန်ခဲ့ရပါကိုဗစ်ကရောဂါမတိုင်ခင်ကာလကတည်းကမြန်မာနိုင်ငံကကလေးအားလုံးရဲ့သုံးပုံတစ်ပုံလူဦးရေ၅သန်းကျော်ဟာဝင်ငွေနှိမ့်တဲ့အဆင့်အတန်းမှာရှိနေရလို့လည်းဖော်ပြထားပါတယ်နိုင်ငံတကာအကူအညီပေးရေးအဖွဲ့ဖြစ်တဲ့ Save the Children ရဲ့ကလေးတငယ်အခွင့်အရေးများစီမံအုပ်ချုပ်မှုဌာနကြီးကြပ်စီမံကိန်းအကြံပေးတော်ဝင်ပပတန်းကလည်းကယောကနောက်ဆက်တွဲကလေးတွေရင်ဆိုင်ရမယ့်အခက်အခဲတွေကြီးကြီးမားမားရှိနေရလို့ VOA ကပြောပါတယ်
။ဒီကောင်ဝင်လို့ရေးပန်းချင်းကကလေးတွေကိုကျောင်းထွက်ရတာတွေဥသွေနဲ့ကျောင်းမဖွင့်လေတော့ချင်းကျောင်းပြန်ဖွင့်ရင်ကျွန်တော်ဟုတ်ကူလေးကလေးတွေကလည်းကျောင်းပြန်တက်လို့မရပဲနဲ့ဒီလုံလုံးတူနေဟုတ်ပါမယ်ကလေးတွေလည်းကျွန်တော်များဟိုအခုကိုဗစ်ကာလမှာဟိုတန်ရောင်းနေကလေးတွေသားတွေဆိုတော့အများကြီးလာတယ်ပေါ့နော်အဲ့တော့ကလေးတွေအဆုံးချက်ခံနေဖြစ်လာတယ်ဒီသားစုတွေကိုတောင်းအိမ်လာတယ်အဲ့တော့အဲ့ဒီဟာတွေနောက်ဆက်တွဲချင်းတွေကကလေးရဲ့ position ကိုနောက်ကြီးဖြစ်ဆိုင်တယ်ပေါ့နော်ဆိုတော့ဒီဒီသားစုတွေရဲ့ property ကိုကျွန်တော်ဘယ်လိုတန်းထုတ်နေဒါလေးကလည်းအရင်နေ့အရင်ရှိရပေါ့နော
်သူတိသနာစကြံရတနည်းစာလုံလောက်တဲ့အစာအာဟာရမရတဲ့ကလေးငယ်တွေရှိလာတာစေးရုံစေးကမသွားနိုင်တဲ့ကလေးတွေလလန်းမီရဲ့ကျမ်းမာရေးဆောက်ရှောက်ခွင့်ရဖို့ဒါတွေကလည်းနောက်ဆက်တွဲစိုးရင်စရာအခြေအနေဖြစ်ကြောင်းဒေါ်ဝင်းပပတန်ကထောက်ပြပါတယ်ဒါရီကိုကန္နာလိုက်ခွဲပြီးဖြည့်ရှင်းသွားရမယ်လို့ဆိုပါတယ်2019အချက်လက်ရဆိုရင်တကဘာလုံးမှာကလေးလုံသားပေါင်း152တန်းရှိပြီးမြန်မာနိုင်ငံမှာတော့ကလေးလုံသား7.2တန်းလောက်ဟာဈေးဆိုင်အိမ်အကူတားငါးဈေးရည်နဲ့စက်မှုစုံတွေမှာအများဆုံးလုကိုက်နေရလို့ ILO ကပြောပါတယ်ကိုဗစ်ရောဂါကြောင့်ပဲကလေးတငယ်တွေဟာလုပ်ငန်းခွင်ရစီပိုးဦးတည်လာကြောင်းအေယာဝတီတိုင်းကလေးတငယ်အခွင့်အရေးများဆိုင်ရာကော်မတီဝင်ဦးမြင့်ထေကပြောပါတယ်
ကဒီတဲ့ရောက်မှုကြောင့်လုံလဲကွာတာသင်္ကန်းဘက်ကိုအာယုံမရောက်တော့ဘူးလေ။တိုင်းဆိုင်နဲ့သိရင်ခရီးတွေကကွာဘလို့ဖြစ်လဲဆိုတော့ဟိုအရတော်လေးကခေါင်းတွေနဲ့နေရပေါ့ဗျာ။ expectation ဒီရက်မဲ့နေရတဲ့အချိန်မှာတာသင်္ကန်းဘက်ကိုဥတည်ဖို့ဆန္ဒမရှိတော့ဘူး။သင့်တော်ရလုပ်ငန်းဝင်တွေဘက်ကိုဥတည်သွားတဲ့အတွက်ဒီဖြစ်နေကြတယ
်။မြန်မာနိုင်ငံစည်ရင်းအင်းအဖွဲ့UNICEF နဲ့ UNDP တို့ရဲ့လေ့လာချက်အရမိသားစုတွေအစားအသောက်လျှော့စားရတာစိတ်ဖိစီးမှုများလာတာအမျိုးသမီးတွေအလုပ်ဝန်ပိုလာတာကလေးတွေပညာရေးထောက်ပံ့ဖို့မစွမ်းနိုင်တော့တာအပါအဝင်ကာယောဂါကာလအခက်အခဲတွေကိုတွေ့ရှိခဲ့ရတာပါသူတေသနာလေ့လာချက်ကိုတော့ကာယောဂါကြောင့်ရိုက်ခတ်လာမဲ့တန်နဲ့ဝင်ငွေမကြီးများဖို့ကိုတတ်တရာရဖို့အစိုးရကမူဝါဒတွေချမှတ်ဆောင်ရွက်ရမှာထိရောက်မှုရှိအောင်အထောက်အကူဖြစ်စေဖို့ရည်ရွယ်တယ်လို့လည်းအင်္ဂါနေ့က UNICEF ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကလေးတွေရဲ့ဘဝတိုးတက်လာဖို့အပြည့်အစုံရာကလေးအလုပ်သမားရေးရာအဖွဲ့မြန်မာကလည်း2013လောက်ကစလို့အမေရိကန်ဒေါ်လာ9တန်းကျော်ကူညီထားပြီးအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USA ကလည်းအသက်မိုးဝမ်းကြောင်းအလုပ်နဲ့စားနပ်ရိက္ခာကူညီရာတွေရှိပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ VOA ကိုသတင်းပေးပို့လိုက်တာပါ။
မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကန်အဖွဲ့တွေကြားစီရီပရိပခတွေကြောင့်နေရစုခွာတင်းချောင်းနေရတဲ့စစ်ဘေးချောင်းတွေစောင်းရတီမှာစောင်းအနှွေးထက်ပါဝင်အရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းသိပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါစီရီသိမ်းမမှုတွေကြောင့်နေရစုခွာဆွတ်ပြေးနေကြရတဲ့ချင်းပြည်နယ်နဲ့ကချင်းပြည်နယ်ကစစ်ဘေးဒုက္ခတွေတွေစောင်းသွင်းအေးတံကိုကာကွယ်နိုင်ဖို့နဲ့စစ်နာရိတ်ကခက်ခဲတွေကြုံနေရတယ်လို့အကူအညီပေးရေးဖွဲ့တွေကပြောပါတယ်ချင်းမီနယ်ပလဲဝါမြို့နယ်မှာဆိုရင်လေစစ်ဘေးဒုက္ခသည်တွေစောင်းတဲ့အနှွေးထည်အရေးကြီးလိုအပ်နေတယ်လို့ကိုက်ပွဲဆောင်တဲ့တဘာဝဘေးကူညီပေးရေးဖွဲ့တွင်မှူးဥကျော်အောင်ကပြောပါတယ
်လက်ရှိမှာဒီကျွန်တော်တို့နိုဝင်ဘာလရောက်လာပြီဆိုတော့ဒီဇင်ဘာ ရောက်ခါနေပြီတော့ဆိုတော့တော်တော်လေးကိုဒီဖက်မှာကျွန်တော်တို့ချင်းပြင်းနေနေရာတော်တော်များများမှာအေးလာပြီဆိုတော့အေးလာတဲ့ဒီတံတွေကိုကျွန်တော်တို့တော်တော်များများခံစားရတယ်ပြီးတော့အဲ့ဒီဟာမှာကျွန်တော်တို့ဒီမှာအိမ်မှာရှိနေတဲ့ကျွန်တော်တို့လူကြတော့ဘယ်လိုပဲဖြစ်ဖြစ်အဆင်ပြေတယ်ဒါမှခံမှနေတဲ့လူတွေကြတော့သူတို့ရဲ့စောင်းတွေအမွေးခေတွေအင်းကြီးတွေလိုအပ်နေတယ်လို့
သွားလာရင်းနဲ့လမ်းမဆက်တွေရခက်ခဲတွေပြင်စစ်ဘေးနဲ့ကိုဗစ်ကပ်ရောဂါကြောင့်သွားလာလှုပ်ရှားမှုတွေကန့်တတ်ထားတဲ့ချင်းမြင့်နယ်မှာစစ်ဘေးဒုက္ခတွေတော်တော်များများဟာအဝတ်တထည်ကိုတခုနဲ့နေရကနေတိတ်ချောင်လာကြရတာကြောင့်စောင်းသွင်းကာလမှာအနည်းငယ်နဲ့စောင့်တွေလိုအပ်လာနေတာပါချင်းမြင့်နယ်ဆိုရဖွဲ့ဝင်စီဝင်တရားရေးဝန်ကြီးဦးစိုးထက်ကတော့ပလက်ဝါမျိုးရောက်ဒုက္ခတွေတွေအတွက်အနည်းငယ်နဲ့စောင့်ရောက်ရှိဖို့ကြိုးပမ်းနေတယ်လို့ပြောပါတယ်
ဒီရန်ကုန်မှာချေအားစစ်ဆင်အဖွဲ့ပေါ်ကျွန်တော်ဒီချစ်ပင်နဲ့ဆက်ပုဆောင်ပြည်သူအဖွဲ့တော်ဒီအဝတ်တွေဒီအခုရပိုင်းမှာဟိုဆက်တောင်ကျော်လောက်သမီးရနေစစ်ပလက်ဝါဘက်ကဆက်ပုနေတယ်ကျွန်တော်ရန်ကုန်ဘက်လည်းအခုဆက်ပုလို့လုပ်နေပါပဲ
ပလက်ဝါမြို့ကိုအဓိကကုန်စည်စည်းစင်းရာပြည်ခိုင်ပြည်နယ်ကကလကမြို့ချောင်းလျှောက်စည်ရေးသိမ်းမှမှုတွေကြောင့်အသွာလာတွေကန့်နတ်ထားတာကြောင့်ဒုက္ခတွေတွေကမကမြို့ခံဒီပါဆန္ဒရိတ်ကဆက်ဆဲနေကြုံနေရပါတယ်ဒီရပိုင်းတွင်မကွေးတိုင်းပုခုတ်ကူကနေတစ်ဆင့်ဆိုင်း2000ရောက်လာတဲ့အတွက်အခိုင်အတာစားတော့ရေးအဆင်ပြေသွားတယ်လို့ဒေသခံတွေကဆိုပါတယ်အခုလက်ရှိပလက်ဝါမြို့နယ်မှာစစ်ဘေးရှောင်ပြည်သူ1000ကျော်ခန့်ရှိနေပြီးပလက်ဝါမြို့ပေါ်မှာ9000စမီးမြို့ပေါ်မှာ4000ကျော်နဲ့တခြားဒေသတွေမှာလည်းစစ်ရှောင်တချို့ရှိနေပါတယ်ကချင်ပြည်နယ်မှာလည်းအကူအညီပွေရွက်ဖွဲ့တွေအလားနည်းလာတဲ့အတွက်စစ်ဘေးဒုက္ခသည်တွေစောင်းလင်းကာလအရေးပေါ်လိုအပ်ချက်တွေရှိနေတယ်လို့ပူတာအိုးလုံဆိုးစိတ်ဆောင်စခန်းတာဝန်ကဥဖုံခိန်ကပြောပါတယ်
။ကောင်းတို့ပြီးတော့ဒီအမျိုးထည်ဝိစာတွေပေါ့နော်ဗျာ။အဲဒီကျတော့လိုအပ်တဲ့ကကိုကြီးဘေးကကျတော့အခုစာကိုနည်းနည်းစီလာပေးတာတော့ပဲရှိသေးတယ်။ဒီလိုဖွဲ့စည်းတွေကနေအလိုရှင်ဖွဲ့စည်းတွေကနေပြီးတာတော့အခုတော့မရှိဘူးဗျာ။
အထူးသဖြင့်တရုတ်နယ်စပ်နေကစစ်ဘေးဒုက္ခတဲ့စခန်းတွေမှာလူအချက်တွေရှိနေပြီးကြောင်းကျွေးရတဲ့အခြေအနေတွေရောက်နေပြီလို့ကချင်နှစ်ချင်းခရိယံဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာခလန်ဆန်းစွန်ကပြောပါတယ်
။ဒီစပ်မှာရှိတဲ့ဒီကန့်တွေကစတုံးဘက်ကအမှတ်၈အမှတ်6ဆိုရင်နေတော့မရတော့ဘူးအခြေအနေဖြစ်နေတယ်။စာရေးတောက်ရေးပေါ့နော်ဒီဘက်ကလည်းအစိုးရ control ရေးရမှာမဟုတ်ဘူးဆိုတော့ဒီပို့ဆောင်ဖို့လည်းခက်ပြုတ်ပြီးကလည်းဒီဖြတ်သွမ်းလာဖို့ပဲဒီကားတွေဆိုတော့ထောင်းတင်းမှာကျွန်တော်တို့ကတော့ဒီရှေ့ကြောင်းရေးကိုနေရပြန်ရေးကိုကျွန်တော်တို့ဟိုနှစ်ဖက်အစိုးရနဲ့ကြည့်ပြီးမှထောင်းရနေတဲ့ခိစားတွေရှိပါတယ်
တရှိ COVID-19 ရောဂါဖြစ်ပွားနေတဲ့အချိန်လေးကြောင့်တရုတ်နယ်စပ်ကပြိတ်ပင်ထားတဲ့အတွက်နယ်စပ်ဒုက္ခတွေစခန်းတွေမှာအခက်တွေ့နေတာပါ။ကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ KIO ကချင်လွတ်လပ်ရေးဖွဲ့တို့ကြားပြစ်ကတ်တပ်ကမှုတွေရပ်တန့်နေတယ်လို့ရခိုင်လက်နက်ကိုင်ဖွဲ့ AA ကရွေးကောက်ပွဲမကျင်းပနိုင်တဲ့နေမြေတွေမှာပြန်လည်ကျင်းပနိုင်မယ့်အခြေအနေတွေဖန်တီးဖို့ကမ်းလှမ်းချက်ကိုတမတော်ကကြိုးဆိုခဲ့ပြီးနောက်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာတိုက်ပွဲတွေကလည်းညှိတက်နေပါတယ်ခင်ဗျာ
။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်ကိုဗစ်ကပေးကာလမလေးရှားနိုင်ငံမှာတရားမဝင်ရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားတွေနေရပြန်ဖို့အတွက်လူဝင်မှုကြီးကြပ်ရေးမှပေးဆောင်ရတဲ့ဒဏ်ကြေးငွေကိုမလေးရှားအာဏာပိုင်တွေကရှော့ပေါ့တတ်မှတ်လိုက်တဲ့အကြောင်းပြောပြပါမယ်ကျမမအေးပါပါကပေးကာလမှာနိုင်ငံတွင်းတရားမဝင်ရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားတွေနေရပြောင်းနေတဲ့ဆိုရင်သတ်မှတ်ထားတဲ့ဒဏ်ကြေးငွေပေးဆောင်ပြီးနိုဝင်ဘာလ16ရက်နေ့ကနေ၈နှစ်ဂျွန်လ30ရက်အတွင်းပြောင်းနိုင်ကြောင်းမလေးရှားတာဝန်ရှိသူတွေကခွင့်ပြုလိုက်ပြီးတဲ့နောက်အခုနောက်ထပ်ဒဏ်ကြေးငွေကိုလည်းရှော့ပေါ့ပေးလိုက်တာပါတရားမဝင်နေထိုင်သူတွေပုံမှန်ပေးဆောင်နေကြရတဲ့ဒဏ်ကြေးအဖြစ်မလေးရှားရင်းငွေ3000သတ်မှတ်ထားတာကိုအခုအခါ900အထိလျှော့ပေးလိုက်တာလို့လဲမလေးရှားနိုင်ငံအခြေစိုက်အလုတ်ကင်ရရှိရဲ့အကျိုးဆောင်လုပ်ငန်းကဦးတန်းထွန်းကပြောပြပါတယ်
။ဟုတ်ကဲ့3000ကနေပြီးတော့အခုဆိုရင်တန်ငွေပေါ့နော် special pass ဆိုတာ visa အပါဝင်ပေါ့900သူကသတ်မှတ်တယ်ဒီမေဂျာဆိုရကမေဂျာဆိုရတန်ငွေရင်းကတော့3000ပေါ့နော် 3000 ဆိုတော့ဘူးမှမပြန်နိုင်ကြဘူး။ပထမဆုံးသူတို့ဒီကျွန်တော်တို့ passport ပေါ့နော်နိုင်ငံသားနိုင်ငံသူတို့သက်ဆိုင်တဲ့နိုင်ငံ passport တွေတက်တန်းရှိတဲ့ passport တွေဒါမှမဟုတ်လဲ passport မရှိတဲ့လူတွေကတော့ကျွန်တော်တို့ဒီနိုင်ငံသားထောက်ခံချက် CI ပေါ့နော်အဲ့ဒါတွေနဲ့သူက online မှာအရင်ဆုံးရက်ချင်းယူရမယ် online မှာရက်ချင်းယူပြီးတော့သူတို့ရက်ချင်းရတဲ့နေ့မှာကျွန်တော်တို့ဒီ covid test တဲ့ဥစ္စာပါလဲ safety test ရွေးရဲ့အတန်းရှိတဲ့ passport ရဲ့နံပါတ်ထောက်ခံစာရဲ့နောက်တစ်ခုကဂျန်ငွေက900 တို့တန်ကြီးကိုပုံပေါင်းပေါ့နော
်ဟုတ်ကဲ့
ပုံပေါင်း900အဲ့ဒါနဲ့တို့လက်ပိတ်ပါနေရမယ်တို့သူရဲ့လာဘကရုံးပါပေါ့နော်ထိုတိုင်းသွားရမယ်14ရက်ပြမပြန်ရမယ်တော့လေအဲ့ဒီလက်ပိတ်ပါနေတဲ့အခါမှာလေလက်မလက်ပါရမယ်14ရက်ပြင်ပေါ့14ရက်ပြမကျော်သေးရဘူးပေါ့အဲ့ဒီလက်မပါတခါလည်းပြရမယ်
တန်ရင်းွေရှော့ပေါက်ပေးလိုက်ပြီနဲ့နေရာပြန်မဲ့မြန်မာနိုင်ငံသားတွေအနေနဲ့လေရင်စိမ့်နဲ့စိတ်ဆက်ရမှာကွန်ကြားစိတ်တွေကိုပေးရမှာဖြစ်တယ်လို့လည်းပြောပါတယ်မလေးရှားအနာပိုင်တွေကတန်ရင်းွေရှော့ပေးလိုက်တဲ့အတွက်နေရာပြန်မဲ့သူတွေအကုန်ကြတက်တာမှာဖြစ်ပေမဲ့မြန်မာနိုင်ငံသားတွေသာမကတခြားမလေးရှားရောက်နိုင်ငံသားတွေအများအပြားနေရာပြန်ဖို့ကြိုးပမ်းနေကြတာကြောင့်လက်တွေ့မှာအခက်အခဲနဲ့စံ့ကြံမှုတွေရှိနိုင်တယ်လို့လည်းဦးတန်းထွန်းကပြောပြပါတယ
်နောက်တစ်ခုကတို့ online ကနေပြီးတော့ပဲရချင်းကြည့်ပါမယ်မပြောမြန်မာနိုင်ငံတနိုင်ငံနဲ့လည်းမဟုတ်ဘူးနိုင်ငံပေါင်းစုံသွားဆိုတော့အဲ့မှာလည်းကြံ့ကြံ့မှုရှိနေတယ်။အဲနောက်ပြီးအခုလင်းလက်မရဖို့ဆိုတာကလည်းဒီတန်ယုံမာကသူ့ဥစားပေါ်နောက်ဆက်ဟိုမပုံတင်တာ၆ောက်ပင်တဲ့လူတွေကလင်းငါ၆တောင်ရှိနေတယ်ဆိုတော့အဲ့ဒါချက်ချင်းသွားပြီးလျှောက်ပြီးတော့ချက်ချင်းရဖို့မလွယ်ဘူးထင်တယ်လေ။နည်းခက်ခဲတွေကြံ့ကြံ့မဲ့သဘောတွေရှိတယ်။ဟုတ
်
တယ်။အဲလင်းဖလက်ကဟိုကကယ်ကယ်ရေးလင်းဖလိုက်ပဲရှိရဆိုတော့ခက်ခဲတွေရှိကြမှာပါအဲ့ဒါတွေကတော့
မလေးရှားနိုင်ငံမှာခန့်မှန်းခြေမြန်မာနိုင်ငံသား9သိန်းခွဲလောက်ရှိနေပြီးကိုဗစ်ကပ်ရောဂါကာလမှာစားဝတ်နေရေးနဲ့အလုပ်ကိုင်အခက်အခဲတွေကြောင့်ကိုကိုကိုအဆုံးစီရင်ခဲ့သူတချို့ရှိခဲ့သလိုတရားဝင်ရောတရားမဝင်ပါနေရပြန်ဖို့ကြိုးစားကြသူတွေလည်းရှိပါတယ်။အခက်အခဲတွေကြောင့်နေရပြန်ဖို့မြန်မာတိုင်းရင်းကိုစည်ရင်ပေးသွင်းထားသူသကောင်းကျော်ရှိနေပြီးမကြသေးခင်ကစလို့ထိမ့်သေးစကန်းကလူတချို့ကိုပြန်ပို့ပေးခဲ့တာတွေလည်းရှိပါတယ်ရှင်။ကျမမအေးရင်မှသတင်းပေးပို့နေတာပါ။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။ဘုရားဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ကချင်ပြည်နယ်မှာလက်နက်ကင်ပြည်ပကပြန်လည်ဖြစ်ပွားလို့ပေါ်ထွက်လာတဲ့ဆစ်ဆောင်ဒုက္ခတွေတွေကိုကချင်ရပ်ဖက်အဖွဲ့အစည်းတွေကကြီးရှုစောင့်ရှောက်နေပါတယ်။ဒီကြောင့်ဦးအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်တာပါတယ်ခင်ဗျာ
။နေပြည်တော်အစိုးရဥဆောင်ပြီးပြုပြင်ပြောင်းလဲရေးလုပ်တဲ့2017ကစပြီးကချင်ပြည်နယ်မှာပြန်လည်ပြစ်ခတ်ကြတာမျိုး၉နှစ်ရှိသွားပါပြီ။စစ်ပြေးဒုက္ခတွေလည်းတသိန်းကျော်နေပါပြီ။သူတို့ကိုကူညီနေသူဟာကချင်အရက်ဖက်အဖွဲ့အစည်းတွေဖြစ်ပါလေ။စီအစိုးရနဲ့18နှစ်ကြာအပြစ်ရထားပြီးမှဦးသိန်းစိန်အစိုးရလက်ထက်မှာပြန်လည်ပြစ်ခတ်ကြတာဖြစ်ပါတယ်။စစ်ပြေးဒုက္ခတွေစောင့်ရှောက်ရေးလုပ်ငန်းတွေပတ်သက်ပြီးလန်ဒန်အခြေစိုက်လူအကျိုးဆောင်အဖွဲ့ Humanitarian Policy Group နဲ့ချင်းမိုင်တက္ကသိုလ်ကသူတည်သည့် Ashley ဆောက်တို့ကကွင်းစင်းလေ့လာပြီးစာရင်းရေးထားပါတယ်။ကချင်ပြည်ပကမှာလူသားချင်းစာနာထောက်ထားမှုဥပဒေကိုရောအပြည်ဆိုင်ရာလူအခွင့်အရေးဥပဒေကိုရောချိုးဖျက်ကြတာတွေ့ရတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးရုံးနဲ့ MNSC လူ့အခွင့်အရေးအဖွဲ့တို့ကဆိုပါတယ်ထင်းသလိုဖားစီနှိပ်စက်မှုတပ်ဖြတ်မှုအတ္တမစီကိုင်းမှုကျေးရွာတွေကိုပိတ်ခတ်မှုလူသားအချို့ဆောင်လုံကမလုံနိုင်အောင်ဟန်တားမှုနေရာသိမ့်ပိုင်မှုစတာတွေဖြစ်ပွားနေတယ်လို့ဆိုပါတယ် KIA ကချင်းတပ်ဖွဲ့ကလည်းတပ်ဖြတ်တာနဲ့အတ္တမစစ်သားစုဆောင်တာတွေလုပ်တတ်ပြီးမြဲဒေသခံနဲ့အရက်ဖက်အဖွဲ့တွေကိုတော့ကူညီစောင့်ရှောက်သူအဖြစ်မြင်ကြပါတယ်
KIA ကချင်တပ်ဖွဲ့ထိန်းချုပ်ထားတဲ့နေရာကစစ်ပြေးဒုက္ခသည်တွေကိုလုံခြုံတဲ့စစ်ဆောင်စခန်းတွေစီကိုပို့ဆောင်ရမှာအရက်ဖက်အဖွဲ့အစည်းတွေနဲ့ခရီးရန်ဓမ္မဆရာတွေဟာအရေးကြီးတဲ့ခန်းကန်တာကပါဝင်ကြပါတယ်အထူးသဖြင့်တမတော်နေမင်းနဲ့ KIA နေမင်းကြားဝင်ထွက်သွားလာကြတဲ့အခါမှာဓမ္မဆရာတွေဟာအရေးပါလာပါတယ်ဓမ္မဆရာကိုခရီးရန်ဘုန်းကြီးအဖြစ်သတ်မှတ်ကြတာမို့အစိုးရအရာတန်းကရောတမတော်ကပါယုံကြည်လေးစားကြတဲ့အတွက်ပြိပကဒေသမှာသွားလာနိုင်တာဖြစ်ပါတယ်စစ်ဆောင်စခန်းမှာစာတင်ပေးခြင်းသူတွေနဲ့ကူညီခြင်းသူတွေကိုလည်းဓမ္မဆရာတွေကပဲစီစဉ်ပေးပါတယ်ဒေသဆိုင်ရာအခြေအနေနဲ့တင့်တော်တဲ့အစီအစဉ်တွေကိုအရက်ဖက်အဖွဲ့အစည်းတွေကအကောင့်ထဲပို့ပေးကြပါတယ်ပညာရေးတက်မှရေး ဥပဒေရေးရာတွေပါဝင်ပါတယ
်ဆက်ဆောင်ပြည်သူအများစုဟာလေယာဉ်စိုက်ပျိုးသူတွေဖြစ်ပါတယ်ရိုးရာအစဉ်လာရပိုင်ဆိုင်သူတွေရှိသလိုနားလည်မှုနဲ့ဝေထားသူတွေလည်းရှိပါတယ်နေရကိုစွန့်ခွာတဲ့ဆက်ဆောင်တွေဖြစ်သွားတဲ့အခါမှာမြေယာတွေကိုပါစွန့်ခွာခဲ့ရပါတယ်ဆက်ဆောင်တွေရဲ့လေယာဉ်နေရာကိုတရုတ်ကုမ္ပဏီနဲ့တပ်မတော်နဲ့ပတ်သက်သူတွေကဝင်ရောက်အခြေစိုက်ကြပါတယ်မျိုးရဒလေးအရာထွန်ရက်စိုက်ပျိုးကြသူတွေမှာမြေယာပိုင်ဆိုင်မှုဆောင်ရွက်စာရမရှိတာများပါတယ်ဒါကိုအခွင့်အောင်းယူပြီးရွာမြေကိုစစ်တပ်ပိုင်ဖြစ်အောင်အသွင်ပြောင်းလိုက်ပါတယ်လမ်းပန်းဆက်သွေးရေးမှာလည်းစစ်တပ်ရဲ့စစ်ဆေးရေးဂိတ်တွေကြောင့်အခက်အခဲရှိပါတယ်ဒါကြောင့်စစ်ဆောင်စခန်းကပြည်သူတွေဟာသူတို့ပိုင်တဲ့မြေယာတပ်မတော်လက်ထက်ရောက်သွားတာကိုမသိတာများပါတယ်
စစ်ဆောင်ကချင်ပြည်သူတွေအားလုံးနေရစာပြီးပြန်ကျင်တယ်လို့ယူဆလို့မရပါဘူး။နေရကိုဆွန့်ခွာတဲ့အချိန်ကြာညောင်းလာခဲ့ပြီးအရက်ဖက်အခွေစည်းတွေကောင်းမှုကြောင့်စစ်ဆောင်စခန်းတွေမှာစားဝတ်နေရေးပညာရေးအဆင်ပြေလာတာမျိုးရှိပါတယ်။အဲ့ဒီအခါမှာကိုရူကိုရနဲ့စင်းရဲစွာနေရတဲ့နေရစာပြီးကိုပြန်ကျင်တော့မှမဟုတ်ပါဘူး။မူရင်းနေရမှာနေရပိုင်ဆိုင်မှုပြဿနာတွေရှိပေမဲ့အစိုးရကတော့စစ်ဆောင်ပြည်သူတွေနေရပြန်ရေးစီမံကိန်းကို2018နှစ်လည်ကစပြီးအကောင့်ထဲဖော်ပါလေစစ်ဆောင်စခန်းတွေကြောင့်အစိုးရသိခါကြားခဲ့ရတဲ့အတွက်အတင်းပြန်ပို့တာဖြစ်နိုင်တယ်လို့ကချင်ပြည်နယ်လွတ်တော်ကိုယ်စားလှယ်တူကဆိုပါတယ်တကယ်တော့အစိုးရဟာစစ်ဆောင်ပြည်သူတွေကိုစောင့်ရှောက်ရမယ့်တာဝန်ပြည့်ကွက်နေပါတယ
်စစ်ဆောင်ကချင်လူထုကိုကာကွယ်စောင့်ရှောက်ရမှာကချင်အရပ်ဖွဲ့အဖွဲ့အစည်းဟာအမာခံဖြစ်ပါတယ်ခရီးရန်ဖယံကျောင်းကလည်းအကူအညီပေးကြပါတယ်1994မှာစစ်အစိုးရနဲ့ကျေးဧကချင်းတပ်ဖွဲ့အပြစ်ခတ်ရန်ဆဲပြီး2017ရောက်မှပြန်လဲပြစ်ခတ်ကြတာမို့18နှစ်လောက်တည်ငြိမ်အေးချမ်းခဲ့ပါတယ်။အဲ့ဒီအချိန်မှာအရက်ဖက်အဖွဲ့အစည်းနဲ့ဘာသာရေးအဖွဲ့တွေပေါ်ပေါက်လာပါတယ်။မေတ္တာဖောင်ဒေးရှင်းနဲ့ရှာလွန်ဖောင်ဒေးရှင်းဟာတင်ရှားပါတယ်။စစ်ပြေးဒုက္ခတွေကိုပြန်လဲနေရာချထားနိုင်အောင်ကူညီတဲ့အဖွဲ့တွေဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ကဒုက္ခတွေကိုအပြည်ပြည်ဆိုင်ရာကကူညီထောက်ပံ့နေချိန်မှာကချင်အရက်ဖက်အဖွဲ့အစည်းတွေဟာကိုထူကိုထရုပ်ကံလှူရှားကြရပါတယ်အပြည်ပြည်ဆိုင်ရာအကူအညီကိုတရုတ်ကတိတ်လူလာတာမဟုတ်လို့တရုတ်နယ်စပ်ကိုစိတ်ဝင်စားတဲ့အလှရှင်ရှားပါနေပါတယ်ဒါကြောင့်ကိုအားကိုကိုရုပ်ကံနဲ့အရက်ဖက်အဖွဲ့အစည်းတွေကချင်ပြည်နယ်မှာပေါ်ထွက်လာပါတယ်ကချင်ပြည်နယ်ကပြည်ပကကိုမဖြည့်ရှင်းနိုင်သေးပဲတပြည်လုံးအပြစ်ကရစဲရေးကိုအစောတလင်မလုတ်ပြင်ဘူးလို့အချင်းအရက်ဖက်အဖွဲ့အစည်းတွေကယူဆပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ယောဂါနဲ့အခမ်းယောဂါစီးကျူပတ်သက်မှုကြောင်းပြောပြထားပါတယ်ကိုဗစ်ယောဂါကာလမှာစီးကျူရှိထားသူတွေကိုဗစ်ပိုးဖြစ်တာမတွေ့ရပေမဲ့ဖြစ်လာရင်တော့ပိုးပြင်းထန်တာပိုးတည်ဆုံးတာတွေ့နေရတာမို့ကြိုတင်ပြင်ဆင်ဖို့လိုတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်စီဂျူရှိသူတွေကိုဗစ်ပိုမဖြစ်တာနဲ့ဖြစ်လာရင်တော့ပိုအသေးဆုံးတာကိုဘယ်လိုတွေ့ရှိချပါလဲစီဂျူနဲ့ဘယ်လိုအခံယောဂါတွေကြောင့်ကိုဗစ်ဖြစ်လာခြင်းဘလောက်များများသေဆုံးနေပြီးဒါကိုကာကွယ်နိုင်ပါလားဒီအကြောင်းမြန်မာနိုင်ငံစီဂျူသွေးကြောယောဂါသင်ဥက္ကဋ္ဌစီဂျူထုကုဆရာဝန်ကြီးနဲ့ဂုံထူးဆောင်ပါမောက္ခဒေါက်တာတင့်ဆွေလက်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်โอเคสิจูสิจูชุกุเสี่ยววงจีปอมอคดอกเตอร์เป็ดเสียละครับเราတို့အခုဒီကိုဗစ်ယောဂါဖြစ်နေတဲ့ပြင်းထန်နေတဲ့ကာလမှာပေါ့เนาะယောဂါအခက်ရှိတဲ့သူတွေကပေဆုံးမှုအများဆုံးဖြစ်တာကိုတွေ့ရပါတယ်ဆရာအထူးသဖြင့်တော့စิจูရှိနေသူတွေလည်းအထိကပါနေတာပေါ့เนาะအဲ့ဒီခါကျတော့ဒီယောဂါရှိတဲ့သူတွေအတွက်ဘယ်လိုမျိုးနေထိုင်ကျင့်စဉ်လှုပ်ဆောင်စဉ်ရှောင်စဉ်တာတွေကိုကျွန်တော်တို့ဒီနေ့အထိကပြောမှာပါဆရာအတော့ပထမဆုံးအရေးကြီးဆုံးဆိုရင်ဆရာဘယ်ချက်ကိုစာပြီးထောက်ပြတယ်လဲ
တကယ်ဒီကိုဗစ်ကာလမှာစီကျူရှိတဲ့လူတွေကဘယ်လိုနေထိုင်ရမလဲဆိုတာတကယ်ပြဿနာလေဒါတကယ်တွေ့နေရတဲ့အချိန်မှာစီကျူသူကျူနဲ့ပတ်သက်လို့ကတော့ကမ္ဘာမှာရှိတဲ့ထုတ်ပြန် paper စီကိုကျွန်တော်လိုက်ဖတ်တော့တာမန်အဖြစ်ဆိုရင် diabetes mellitus ဆိုခေါ်တဲ့စီကျူသူကျူယောဂါကကိုယ်ခံကတာမန်လူတဲ့ပို့ပြီးတော့နည်းတတ်တယ်ပေါ့ immunity မှာသူမျိုးဆိုရင်မွေးရပါပေါ့ innate immunity မှာသူကကိုယ်ခံကချို့တက်တတ်တယ်ပေါ့ကျွတ်တက်တဲ့ကြောင့်မို့ပြုပြင် virus infection တွေပေါ့ virus ကြောင့်ဖြစ်တဲ့ယောဂပိုးတွေသူတို့ကပို့ပြီးတော့ရလွယ်တယ်ပေါ့တို့ပါဆိုများလေသူကျွန်တော် paper လိုက်ဖတ်ကြည့်တော့တော့တဲ့ကြည့်တော့ covid မှာကြတော့စီးကျူရှိတဲ့လူကစီးကျူမရှိတဲ့လူက ปูวิพิเตสุราในงานตรงนี้มาตุยอยู่ว่าทุกวันสุดโควิดสาเกตเลยทุกปีอาทิตย์อะไรปีบัตรตรงนี้อาทิตย์ถ้าเราไอ้มาตุยลูกบ้านเชื่อทางจอลีลาทายเทมาโควิดที่เดือดรีมาตุยสิ่งที่เราลงเชื่อเลยลูกเชื่อเลยสิ่งที่อยู่สิ่งที่แต่เนี่ยสิ่งที่อยู่สิ่งเดือดรู้ว่ารอสิ่งที่อยู่สิ่งเดือดรู้ว่าปูวิโควิดปูวิพิเตสุราเกิดมาตุยเดือดรู้ว่าไอ้ที่คุณอาจารย์เนี่ยเลยแค่เนี่ยตุยนี่จะหันเนี่ยเราทุ่งนั่นเนี่ยว่าโควิดมาจากอ ဒီလိုအများကြီးဖြစ်တယ်ကျွန်တော်မတ်ဧပြီလမှာဖြစ်ခဲ့တဲ့ဒီနိုင်ငံကထွက်တဲ့ပြည်ပါစီဆိုရင်အဲ့ဒီစီဂျူမှာကိုဗစ်ဖြစ်တဲ့နှုန်းကကျွန်တော်ပူရင်းချက်တဲ့တောင်သူကနည်းနည်းနေသေးတယ်ဟုတ်ကဲ့ဆရာဒီယောဂအခမ်းအကြောင်းဖြစ်ဖြစ်စီဂျူကြောင့်ပေါ့နော်ဒီစုံလုံးတက်တာတော့သိကြတယ်ဆရာဘယ်လိုကြောင့်အခုလိုတက်ရတာလဲဆရာစီဂျူယောဂရှိတဲ့လူကကိုဗစ်ယောဂရပြီဆိုရင်တော ကျွန်တော်ဆိုတော့အမျိုးသားတက်တဲ့အမျိုးသားတက်ပေါ့ကမ္ဘာမှာကျွန်တော်တရားမှာ96ငါးရာခိုင်နှုန်းအမျိုးသားတက်စီဂျူတူဂျူကြောက်ပေါ့ဒါခန္ဓာကိုယ်ရနေပြီးတော့အင်ဆူလင်အာနိဒင်ကျသွားတဲ့အကြောင်းချက်ရှိတဲ့လူတွေပေါ့ဒါအမျိုးသားတက်စီဂျူတိုက်2ဒိုက်ဘီတီပေါ့ဒါပေမဲ့ပေးပါတစ်ခုမှမပါဘူးလဲဆိုတော့အဲတိုက်1ဒိုက်ဘီတီပေါ့ရင်ရည်ရဲအနေပြီးတော့ခန္ဓာကိုယ်ရအင်ဆူလင်လ
ဒီလိုမျိုးသူတို့ယောဂလုပ်နေရတယ်ပုံပြီးဖြစ်တယ်လို့ပြပတ်တစားမှာတော့တွေ့တယ်ဗောဓမ္မအများစုကတော့လူကြီးမှဖြစ်တာအမျိုးသားနှစ်ဆိုတော့အမျိုးသားနှစ်ကိုပဲလေ့လာထားတော့အမျိုးသားနှစ်တွေမှာတော့ယောဂဖြစ်ခဲ့လို့ရှင်ကိုဗစ်ပေါ်စတစ်ဖြစ်သွားပြီဆိုရင်တော့စီးကျူရှိတဲ့လူတွေကပိုပြီးသူများမရှိတဲ့လူတွေဆိုင်ပိုပြီးပြင်းထန်တဲ့ဆီဗီယာရီတီတွေပြောတဲ့ဆီဗီယာရီကိုလည်းယောဂပူဖြစ ချင်းနေတဲ့နှုံးနေတာရှင်ကြည့်ရောဆရာဘယ်လိုနေတာရှိလဲ
အဲ့တည်တဲ့လူတွေကိုပြန်ကြည့်လိုက်လို့ရှိရင်ကျွန်တော်ဒီမှာယူမှာကကျမယူစရာထုတ်ထားတဲ့စည်ရင်းစရာကအခု2020အော်တိုဝါ20ရဲ့အချိန်မှာအဲ့ဒီတုန်းကကျတော့တည်တဲ့လူပေါင်း945ယောက်တည်ခဲ့တဲ့အချိန်မှာကိုမော်ဘီလီတီလို့ပြောတဲ့ stress ရောဆရာမေးတဲ့နကူကနကူတရားနေပြီးတော့ယောဂခံရှိတဲ့လူတွေကအဲ့တည်တဲ့လူတွေရဲ့62ယောက်ရင်တော့ယောဂတစ်ခုမဟုတ်တစ်ခုတော့ရှိကြတာတွေပဲအဲ့တော့ဗာယောဂတွေဖြစ်များလေလို့ပြောထားရင်တော့ကျမယူစရာထုတ်ပြန်ထားတဲ့ကိန်းဂဏန်းရဆိုရင်တော့43.9%ခိုင်နှုန်းကတွေးတိုးနဲ့နှလုံးတွေးကြောခြင်းနဲ့ယောဂနှလုံးယောဂတွေရှိတယ်တဲ့ဆိုတော့အဲ့ဒါအများဆုံးပဲအဲ38.3%ခိုင်နှုန်းကစီယူသူကြိုယောဂရှိတယ်ပေါ့အဲအဲ့မှာ38.9%ခိုင်နှုန်းကတော့ကင်ဆာယောဂခံရှိတယ်ပေါ့အော်တိုဝါလာ20နှစ်နေတော့ထုတ်ထားတဲ့သတင်းစာမှာပြေဝင်ထုတ်ပြန်ထားတဲ့ကိန်းဂဏန်းကျွန်တော်ပြန်ရတာနောက်ဆုံးသတင်းရောက်တာပဲဒါပေမဲ့ကမ္ဘာမှာပြည်တိုင်းနဲ့တွေ့ကြည့်လိုက်ရင်ကမ္ဘာနိုင်ငံတွေမှာလည်းတနင်္ဂနွေတိုင်ငံတော့ကွာတယ်သူပါဆိုများဆိုများဆိုဖြစ်တော့30ပတ်ဝန်းကျင်တော့35ပတ်ဝန်းကျင်တော့အဲ့ပတ်ဝန်းကျင်လောက်ကစီးကျူရှိတဲ့လူတွေကပေပြောက်သွားတဲ့လူတွေဖြစ်တာများတယ်ပေါ့ဆိုတော့စီးကျူသူကျူရှိတဲ့လူတွေကတော့ပိုပြီးပြည်ထောင်တဲ့ယောဂဖြစ်ပြီးတော့ပေပြောက်နှုန်းများတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာစီးကျူရှိတိုင်းဒီသိဆုံးမှုများနေသလားပေါ့နော်ဒါကိုကာကွယ်နိုင်လားကျူပြီးတစ်ခုထိန်းနိုင်လားပေါ့
စီးကျူရှိတိုင်းတော့လည်းသိတာမဟုတ်ဘူးပေါ့ကျွန်တော်တို့အတွေ့အကြုံရတော့စီးကျူရှိတော်များလည်းစီးကျူထိန်းသိမ်းမှုမကောင်းတဲ့လူပေါ့ diabetes control ပေါ့ glycemic control မကောင်းတဲ့လူတွေပေါ့အဲ့ဒီလူတွေကပိုပြီးတော့စီကျူထိန်းသိမ်းမှုကောင်းတဲ့လူတွေဆိုင်ထိန်းသိမ်းမှုမကောင်းတဲ့လူတွေတိုးတိုးလေးလည်းပြောသူကျူတွေများနေတဲ့လူတွေပေါ့သူကျူတွေများနေတဲ့လူတွေကတည်တဲ့လူများတယ်ပေါ့အဲ့တော့ကိုဗစ်ကာလမှာအခုစီကျူဘာတွေ့နေလဲဆိုရင်စီကျူမရှိသေးတဲ့လူတွေကလည်းစီကျူဖြစ်လာယောဂအစ်စ်ဖြစ်လာတဲ့လူတွေပိုများလာတယ် stress တွေကြောင့်မလို့ stress တွေအများကြီးပါတော့ပေါ့နောက်ကျန်တဲ့ဆေးဝါးတွေကြောင့်တချို့ဆေးဝါးတွေလည်းစီကျူပိုဖြစ်စေတဲ့ဆေးဝါးတွေပေါ့နောက်ပြီးတော့ physical activity ပေါ့လူတွေကလော့ကဒေါင်းကြီးလုပ်ထားတဲ့အိမ်ထဲမှာနေရတဲ့ exercise မလုပ်ရဘူးအဲ့တော့ကိုယ်လက်လုပ်ချောင်းတွေနေတယ်စိတ်တွေကတော့ကတွေရောက်နေတယ်ဒီကမှစားတဲ့စားစရာတွေကလည်းအကျမ်းမင်းနဲ့မညီညွတ်ဘူးစီကျူပို့ပြီးတော့စိုးတည်တယ်စီကျူဖြစ်စေတဲ့အစားအစာတွေဖြစ်နေတယ်ပေါ့အဲ့ဒါကြောင့်စီကျူနှုံးမှမရှိသေးတဲ့လူတွေကလည်းပို့ပြီးတော့ခါတိုင်းနဲ့ဆိုင်စီကျူတွေ့လာတယ်မကျွန်တော်တို့ဆေးကန်းနေမှာဆိုရင်လာလိုက်ဒီတနေ့တနေ့ကိုခါတိုင်းတော့ဆိုလို့ရှိရင်လူနာအစ်စ်ပေါ့စီကျူဖြစ်သေးပြီးစဖြစ်တဲ့လူနာကတနေ့ကိုလူနာတရားမှာတရားကနေယူ6ပါးနေယူ10ရောက်တယ်မှာလူနာတက်လာတော့ညလေအခုကျွန်တော်တို့ဟိုစီကနေမှာ OBD တွေမှာလာတာပါတွေ့တယ်ဆိုတော့15ရာခိုင်နှုန်း20ရာခိုင်နှုန်းလူနာတက်တည်လာတာတရားမှာဒီလို15ရာရောက်နေစလောက်ကလူနာတက်တည်လာနေတာတွေ့တယ်ပေါ့အဲ့ဒါနံပါတ်1နံပါတ်2ကစီကျူသူကျူရှိပြီးတော့ဒီကိုတော့ကတောင်စင်းနဲ့တောက်နေတဲ့လူတွေက control အောက်ကိုပြီးတော့
ตัวต่อสิ่งนี้ก็อินซูลินเปลี่ยนวิออินซูลินทับวิต่างทัวร์อะไรดูได้ยังอะไรนั่นคือว่าอินซูลินทัวร์ในเนื้อดูได้เลยอินซูลินการันตีดูได้ดูสมานะปูวิมีอะไรอะไรตัวเดียวบ่ซึ่งเราซีจูในโควิดได้ไอ้ดูสัตว์มือดีสิ่งที่เราจะโน้ตตัวเดียวบ่แล้วดีกว่าดูเลยซึ่งเราโควิดไม่ใช่กันอะไรจะอยู่ดูว่าเป็นสินทรัพย์ดูได้ก็ซีจูตัวเก่าเทรนดิ้งบุลูเหมือนบ่โอเคซีจูนี่ไอ้เจ้ามาเลยเสีย
เป็นสิ่งที่สุดว่าไม่แต่ยังจะเดินลวกกับจุดสุดไปเลยยิ่งมาในงานตัวนั้นแต่ยังต้องลืมยูสุรีนี่ทันใจเลยอยากติดตามมาพิจารณาเรื่องพิจารณาด้วยเนี่ยแต่ยังต้องรู้ยังต้องรู้กูถึงหัดเดินสัตว์ทาราพิบาร์เลยในลาบาชันจะมาก้าอามีบาฟีวาไว้หนอดารีเดินสัตว์ทาราดีเดบัตแต่ยังจะเดินลวกมาน่าเสียมาเลยก็รู้ ราคาดีเนี่ยมองน้อมอยู่เนี่ยมาอายตากาดซีไม่เกิดที่มันบีดูต้องอุติส่งบิดอ่ะชาวอุตยานยาชิเกปาร์เร่จำรอกาเกย์อุซิโจปูโจมูจิเมียงไลเน่ยูดับลูเอสเอวัตกาอุนิกาอุสังเนกุสเลอพเวรุด้วยส่งสุนุยเกจาร์เรสุรานเน่ยุกับเวอโลนูดันทิมุกริสิอพเวจูกันเน่แต่นั้นในงานยีปาร์ตี้รุ่นเนี่ยเลือดเวบุสนาชิจาการันเชอปอแต่นั้นปาร์ตี้รุ่นก็เปลือมีเลสุเรจาวเนกุจ้าจายามาบ้าชัน
จำกันนั่งห้องบ้านฉันแต่เดี๋ยวนี้คนนั่งกงเองเนี่ยตัวเต็มสับไปตัวมาละราคาปีเนี่ยมองดอมอยู่เนี่ยมาไม่ตกลงปากเว้ยเด็ดตัวตายากงอยู่กับเธออัลลูกับยานาเดียตากาดซีที่มันมีตาสูงต้องอุติสงกาแต่ช่วยแต่ยาชิเข้าไปเลยไอ้ที่ไม่หาหน่วยบาลสักคนเนี่ยนี่เลวไงก็ต้องเปลี่ยนช่องลันเลยอยากเจออันนี้มาปากเว้ยแค่รับจะบีปากเว้ยมูจังเขยิมยังเจอว่าก็กูจะเอาเนื้อสินิพิจูมาเอซันลูกป่าวิน นั่นนี่ตาอายุตลิตอุติสงเขบาร์เดแต่ยาชิตูเรพเจอุสานลาทูอปาวินเขยิมยังเจียวตาชาวอุกุโรอคุคาสิตัวเนี่ยมองดอสิออกมาเสกุตามุเป็นเนียบาร์เดอคุปากเวเรไม่เกวมุเนปัตตบีเมื่อมันในงานเยตาพเวเนขยายอุโชเยตาวุนชิตูริการออาซาอพเวกัดทองทาร์เรไม่เพียงในเดลุตรินธนาดิโกเปียวสุทาบีอายิงกาเลเอรินียาตะวัยมาเนชาซองตาพเวรีไม่สวยขยายรันเนชาวมยองปิกะขยายมุดุชิเขบาร์เด
ยี่กับวัยบีสิบห้าจ้ามาตำรวจกับวัยอุซิเจ้าผู้เจ้ามุจิเมียงไรเนี่ยยูดูบลูเอสเอวันทัพก้าตุลย์ยังไงยี่มูเซนชีอุนยี่กับอุสังเนี่ยกุศเลพ่อกูตรีกันสีดาตันเสตนาเจ้าไม่สัตว์เนี่ยเจ้าเสียยี่จ้ามาด้วยส่งเขจาวาเนี่ยหน่วยบาลสักคนยังนี่ก็ด้วยส่งเขจาวาตุยส่งป่วยมาจ้ามายี่สองช่างมือเจ้าหน้าตีกันท่าสุนีเดลูตำรวจเตรียมมาจ้ามายี่ก็ทุบยันท่าวาเนี่ย
สองเรื่องการละด้วยเช่นปีนี้เปรียบว่ามีเนื้อเสบียงปีตุรีสองในอันวิเทลุอันนี้เดลุเช่นเสบียงปีตุมีอายุปกุญญ์เนี่ยจะเล่าทุกทางยี่กอมดีอาร์อาร์ซีซีไอพ่อเอกมันนั่งวิ่งกับเบลวาร์เลยยามาตั้มรอในรักให้ตัดดอกอาจจะได้ไปเจ้าเนื้อส่งความบีทับยี่ลาจาร์เดเสบียงปีตุอันยังสุฮาอวุธเทโกตะคุณเนี่ยอายุปกทับยี่ลาจาร์ดับสิบปีหน่วยงานดีเนี่ยมุ่งถึงการละมาอันวิเทลเนี่ยสองเต็มลุอับไปเมื่อคู่สองอย่างดีการละมารออันวิเทลเนี่ยสองเด
กุญญ์ปั้นปูผุลูอันนี่เรื่องลูกมันนั่งวิ่งกับเบลวาร์เลยคุณเลชิเปลวามิโอเนมาสิบปีสองปีตัวแต่ต้องเจาะคันชินีบีเปลวามิโอบอกมางาทองสมีมิโอบอกมาลีทองโจเส้นเส้นเจียวมาเนียโจเนมิซาเจียวมาไงโจชินีบาร์เลยปีนี้มีรัฐมนตรีปาร์ตี้กีแอนทีบีเน่แต่ละการเลือกชัวร์กันปีนี้วิ่งกับผู้คนมาเชียงยงมาลายเอาอย่างการเลือกสูบีออนไลน์บอกพิจารณาสตรีมาราพิจารณา ออนไลน์บอกเต็มตัวนี่ไม่รู้กันนี่บาร์ลาสเลียนนี่บ้างกีแอนดีบีปาร์ตี้ผู้ยงมาเปลี่ยนเลยวงการเข้าบาร์เลยพี่บอกจังยากูไม่ได้แบบมันสมีสิ่งไรได้พี่เจ้าออนไลน์บอกเตรียมมาเต็มตัวนี่ไม่รู้เพื่อพวกเขาต้องดูกับวงการมีเปลี่ยนเลยต้องมันทาร์เลยพี่บาร์เลยกีแอนดีบีปาร์ตี้กูเสร็จแล้วเนี่ยกีแอนยูเล่นอะไรกันเลยชัวร์ยูก็ไปก็ไม่ใช่ยงมาเล่นอะไรเนี่ยวิญญาณยังการเลยสุดาเตรียมมาเจ้ากีแอนดีบีปาร์ตี้เนี่ยเล่น
ပြည်နယ်ရွေးကောက်ပွဲကော်မရှင်ရုံးမှာပုံစံ16တွားရောက်တာယူခဲ့တာဖြစ်ပြီးလက်နက်ကင်ဖွဲ့နဲ့လက်နက်သေးလည်းမပါကြောင်း KNDB ဘက်ကပြောဆိုပါတယ်။
ပြင်းစာရွက်အပါအဝင်မွေးရစေဝအတုံးပြုမှုဒလိဟာလူငယ်တွေအကြားပြောင်းလဲဖြစ်ပေါ်လာတာကိုတွေ့ရကြောင်းမွန်ပြည်လူခွင့်ရေးဖောင်ဒေးရှင်းဟာဖုံမွေးရစေဝတုတေသနာပြုစုသူနိုင်ချွန်းကဆိုပါတယ်လူငယ်ကျောင်းသားတွေမွေးရစေဝပုံမှုအတုံးပြုမှုများလာခြင်းကြောင့်ပညာသင်ကြားမှုအခြေအနေအားနည်းလာပြီးပညာတတ်အရင်းမြစ်ဆုံးရှုံးရတဲ့အခြေအနေတွေရှိလာနိုင်တယ်လို့၎င်းကဆိုပါတယ်အစိုးရအနေနဲ့မွေးရစေ Beijing Sunu Puenya Pilup Timbi, Asoya Pinya Yi Tiyonyun Tan Yi Soyama, Muyi Siwa Andi Chang Yarigo Tetwin Yi Setting Gao, Mulunge Songyat, MYF Ka Taitun Kevare.
Aku the Denwarigo selecting set Biduamaba. ဒီကိရဲ့အထွေထွေရွေးကောက်ပွဲမှာအများစုနဲ့အနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်NLD ပါတီကလည်းဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းနာနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိကြောင်းနိုဝင်ဘာလဆယ်နှစ်နေ့ကကမ်းလှမ်းခဲ့ပါတယ်ဒီကမ်းလှမ်းချက်ပေါ်တိုင်းနာနိုင်ငံရေးပါတီတွေကဘလို့အမြင်ရှိပါသလဲဆိုတာကိုမိကလျ
အဖွဲ့ချုပ်အနေနဲ့နောက်နာကမှာတိုင်းရင်းသားလူမျိုးစုများရဲ့ဆန္ဒတွေကိုအလေးထားဆောင်ရွက်သွားမယ်ဒီမိုကရေစီဖက်ဒရယ်ရေးကိုတသက်ချွတ်ချွတ်ပူးပေါင်းပါဝင်ကြလိမ့်မယ်လို့မျှော်လင့်ကြောင်းNLD
NLD
ပါတီရဲ့တရားဝင်ကမ်းလှမ်းချက်တွေမြောက်လာသေးတဲ့အတွက်ဒေါ်ရမှတ်ချက်ပေးစရာမရှိဘူးလို့လည်းမော်ညင်ညွတ်ရေးပါတီ MUP တွက်ဘက်တွင်ရင်မှုတဲ့နန်ဒီရဲ့တမကဆိုပါတယ်။NLD ရဲ့ကမ်းလှမ်းချက်ကကျွန်တော်တို့ပါတီကိုတရားဝင်စာရောက်ရှိလာခြင်းမရှိသေးတဲ့အတွက်အဲ့ဒီပုံမှာကျွန်တော်တို့ကဘာမှဆင်ဆာဆုံးဖြတ်တာမရှိသေးဘူး။သို့တော်လည်းပဲကျွန်တော်တို့ပါတီမှာအနာဂတ်ခွဲတဲ့နိုင်
အနာဂတ်ဖက်ဒရယ်ပြည်တော်စုကိုတည်ဆောက်နိုင်မယ်ဆိုတော့နိုင်ငံရေးရည်ရည်ချက်ကတော့ကျွန်တော်ပါတီမှာမူလကစီတာပြီးဖြစ်ပါတယ
်အလားတူရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD ဒုဥက္ကဋ္ဌစိုင်းညွန့်လင်ကလည်းပါတီအနေနဲ့အနာရပါတီခေါင်းဆောင်ရဲ့မိခုံလာပြီးမှပဲစဉ်းစားရလိမ့်မယ်လို့အခုလိုပဲပြောပါတယ
်ပါတီအနေနဲ့တော့လောလောဆယ်ပါမှမရှိသေးဘူးအကြောင်းလဲဆိုတော့ဘာဖြစ်လာမလဲဆိုတော့တိကျပါအောင်ပြီးနိုင်တယ်လို့အနာရတဲ့လူတွေရဲ့ပါတီခေါင်းဆောင်ကနေပြီးတော့နိုင်ငံတော်ကိုသူ့ပြည်ရဲ့မိခုံလာပါလိမ့်မယ်အဲ့နောက်ပိုင်းမှပဲကျွန်တော်စဉ်းစားမှာပါအခုနေစဉ်းစားလွှဲမှာပေါ့ကျွန်တော်တို့ပါတီတွေရဲ့မူလဒီမှဆက်ဖြစ်တဲ့ဆက်ရပြီးတော့ခုထူထောင်ရေးတန်းသူကြီးများရေးအဲ့ဒါရတော့ငိုတိုင်းပါပဲ
2020နိုဝင်ဘာလ10ရက်နေ့အထွေထွေရေးကောက်ွယ်ရလာရပြည်တော်စုလွှတ်တော်မှာ NLD 396နေရာတိုင်းရင်းသားပါတီအားလုံး48နေရာနဲ့အတိုက်အခံပြီးခိုင်ဖြူ USDV ပါတီကကိုယ်စားလှယ်33နေရာသာနိုင်ရရှိခဲ့တာဖြစ်ပါတယ်ရှင်
ဆက်ပြီးတော့2020ရွေးကောက်ပွဲမှာတိုင်းနာပါတီအများစုဟာမျှော်မှန်းထားသလားအောင်မြင်မှုမရရှိခဲ့ကြပါဘူး။ဘာကြောင့်ရှုံးနေကြရလဲဆိုတာနဲ့ပတ်သက်ပြီးအမည်ရဲ့စူးစီးချက်ကိုနိုင်ငံကတင်ဆက်ပေးထားပါတယ်။
လက်ရှိဖြစ်ပေါ်နေတဲ့ COVID-19 ကရောဂါအခြေအနေနဲ့ကြိုးစင်မဲတွေကြောင့်ပါတီနေနဲ့ထားသလားအနိုင်မရဘူးလို့ကရင်မျိုးသားဒီမိုကရက်တစ်ပါတီ KNDP ဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ
်ရောဂါကိုအကြောင်းပြပြီးတော့ကျူတင်မဲတွေစီစဉ်ဆောင်ရွက်တာအဲ့ဒီမှာလည်းတစ်ချက်တို့တွေအားသာချက်ပေါ့ကျူတင်မဲတွေဆိုတဲ့ဘိုင်းမှာပြောတာတော့60ကျော်ဒါပေမဲ့တကယ်တမ်းကျတော့60မကျော်တဲ့လူတွေတပုံတပိန်ကြီးနောက်တစ်ချက်ကပါတီကြီးအနေနဲ့သူ့ပြည်နယ်တွေမှာဆိုလို့ရှိရင်ပြောအချုပ်ရေးမှုတွေတို့ကန့်ကွက်ထားပါလိမ့်မယ
်ကရင်မျိုးသားဒီမိုကရက်တစ်ပါတီဟာကရင်ပြည်နယ်မှာတနေရာမှအနိုင်မရရှိခဲ့ပါဘူး
ကချင်ပြည်နယ်ဘက်မှာတော့ပြိုင်ဖက်ပါတီတွေကနေတိုင်းဒါပါတီတွေကိုနီလန်းအစွဲအစွဲနဲ့စိုက်ခိုက်တာခံရရတယ်လို့ကချင်ပြည်နယ်ပြည်သူပါတီ၊
နောက်တစ်ခုအစိုးဆုံးကပြည်နယ်ပါတီဖြစ်တဲ့အတွက်သူတို့ဘယ်နည်းနဲ့မှအစိုးရမဖွဲ့နိုင်ဘူးဆိုတဲ့အခါကျတော့လူထုတွေကထောက်ခံချင်တော်냐လဲဒီအချက်တွေအပေါ်မှာသူတို့ဝေဝါးသွားတာရှိတယ်ပေါ့နော်ကချင်ပြည်နယ်ပြည်သူပါတီအနေနဲ့ကိုယ်စားလှယ်လေးနေရအနိုင်ရကြည့်ထားပါတယ်ကြရပြည်နယ်ဒီမိုကရက်တစ်ပါတီကောင်ဆောင်ခူတဲတယ်ကပါတီအနေနဲ့ထင်သလောက်အနိုင်မရတာနဲ့ပတ်သက်ပြီးတော့အခုလ
ကျင့်နေရအနိုင်ရရှိထားပါတယ်ကချင်းကရင်ချင်းစတဲ့ပြည်နယ်တွေမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်အန်အယ်ဒီပါတီကအပြားသအနိုင်ရရှိခဲ့ပြီးကြံတဲ့မွန်ရခိုင်ရှမ်းပြည်နယ်တွေမှာတော့တိုင်းနာပါတီတွေချက်သေးသလောက်အနိုင်ရရှိခဲ့ပါတယ်
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာကထိန်အလှူကပြန်လာတဲ့အရတားကား၃စီးမိုင်းကွဲထိမှန်ပြီးလူ၃ဦးသေဆုံး၆ဦးဒဏ်ရာရရှိခဲ့ပါတယ်။တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျင်မဲအောင်လိုင်းနဲ့
တော်ရှင်ရဲ့ခုနားဆင်ကြကြတာကတော့ဘီအန်အိုင်ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမရ။ကျွန်တော်ရင်းနှီးညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်။ ကိုဗစ်-19ကရောဂါတိုက်ပွဲကစစ်ပွဲတစ်ခုကိုတိုက်နေရတယ်ဆိုပြီးဒီစစ်ပွဲကိုဥဆောင်မဲ့စစ်တီနာပရိဂျုတ်လိုတယ်လို့အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ဂျိုးဘိုင်ဒန်ဟာမနေ့ကတော့ကိုဗစ်-19ကရောဂါတိုက်ဖျက်ရေးအတွက်ရှီတန်းကနေပါဝင်လုဆောင်နေတဲ့ကျန်းမာရေးဝန်ထမ်းတွေနဲ့အင်တာနက်အွန်လိုင်းကနေဆွေးနွေးပွဲတရကျင်းပခဲ့ပါတယ်။ဇန်နဝါရီလ21
ရှင်နေပါပဲတမခွန်ဘက်ကအာနာလွပြောင်းရေးလုပ်ငန်းစဉ်တွေကိုတားဆီးနေတာကတယောက်ကအတွက်ကျိုးပမ်းမှုတွေကိုနောက်နေ့စီနိုင်တယ်ဆိုပြီးတော့လဲကျိုးပိုက်တန်ကဝေဖန်လိုက်ပါတယ်ခင်ဗျာထိုင်းနိုင်ငံမှာဥရီတဲ့ချိုးဖောက်ပြီးဆန္ဒပြနေတဲ့သူတွေကိုဥရီအားလုံးနဲ့အေးအေးယူသွားမယ်လို့ထိုင်းဝန်ကြီးချုပ်ကပြောလိုက်ပါတယ်ဝန်ကြီးချုပ်ပရာယောနှုတ်ထပ်ပြောဖို့နဲ့ထိုင်းပြည်ရဲ
်ဒါကိုကင်တွေဖြည့်ရှင်းတာတွေမလုပ်ဘူးဆိုရင်တိုင်းပြည်နဲ့ကျွန်တော်ချစ်တဲ့ပြင်စနစ်နဲ့ထိခိုက်လာနိုင်တယ်လို့ဝန်ကြီးချုပ်ပရာယော့ကကြေညာချက်ထဲမှာပြောထားပါတယ်။ကမ္ဘာမှာကိုဗစ်အဖြစ်များဆုံးအမေရိကန်နိုင်ငံနေရာအများပြားမှာကိုဗစ်ရောဂါဖြစ်ပွားမှုတဟုန်လို့တက်နေပြီးတော့ပြီးခဲ့တဲ့တစ်ပတ်အတွင်းနေ့စဉ်ပြန်များပိုးတွေ့သူ36,000နီးပါးနဲ့စုစုပေါင်းပိုးတွေ့သူ 17.5 သန်းကျော်လာတယ်မှာသေဆုံးတဲ့သူပေါင်းကလည်း 2,000 ခွဲကျော်လာပြီဖြစ်ပါတယ်။ညွှန်းမြို့မှာစစ်ဆေးတာစုစုပေါင်းတွေကကိုဗစ်ပိုးတွေ့ရှိနှုန်း300ခန့်လုံးကျော်ဖြစ်ခနေစတိုက်ဖြစ်လာနေချိန်မှာအကြောင်းတွေကိုပိတ်လိုက်တယ်ဆိုပြီးတော့မနေ့ကကြေညာပါတယ်။အရင်ကိုဗစ်ပိုးတွင်းနှုံ200ခန့်လုံးအောက်ကိုကြာဆင်းခဲ့တဲ့စက်တင်ဘာလကုန်နဲ့အောက်တိုဘာလဇန်ပိုင်းလုံးကဒီကြောင်းတွေကိုဖွင့်ခဲ့ရကနေအခုလိုပြန်ပိတ်လိုက်ချိန်မှာတခြားမြို့ကြီးတွေဖြစ်တဲ့ Boston, Detroit တို့မှာလည်းအလားတူကြောင်းတွေကိုမကြာခင်ကပဲပိတ်လိုက်ပါတယ်ခင်ဗျာ။ဇာတ်တော်ရင်းညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ COVID-19 အရေးပေါ်အခြေအနေအရမြို့မြောင်ပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6:00ခွဲကနေ9:00အစီအစဉ်ကိုလည်းလောမယာကြီးရဲ့ဆိုင်းထားမှဖြစ်ပြီးတော့ရပါ9:00ကနေ10:00နဲ့မနက်6:00ကနေ9:00အစီအစဉ်တွေကိုပဲပြန်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်လေးကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သွားပါရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.